Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇန်နဝါရီလ24ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုကအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မှုပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပါဒီသမ္မတလုပ်ပိုင်ခွင့်နဲ့ကိစ္စရပ်တော်တော်များများကိုပြင်ဆင်ဆောင်ရွက်နေပါတယ်။ဒါကဒီအမေရိကန်နိုင်ငံသားရေးဝန်ကြီးသစ်အဖြစ်ခန့်အပ်ဖို့ရာထားခံရတဲ့သူကိုဒီအထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကနေပြီးတော့အတီးပြုတ်လိုက်ပါတယ်ဒီလိုမျိုးသတင်းတွေကိုတော့ကိုစော်ဝင်းဆိုင်နဲ့ကြီးညာပေးပါမယ်ရှင
်အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာရေးထဲမှာတော့ဒီသမ္မတသစ်ဒေါ်နယ်ထရမ့်ကသမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုသုံးပြီးပစိဖိတ်ရဝင်းနိုင်ငံများကိုယ်တော်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ညွှန်ကြားလိုက်တဲ့အကြောင်း
This executive action ushers in a new era of US trade policy in which the Trump administration will pursue bilateral trade opportunities.
In view of ပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါ။တစ်ဆက်တည်းသမ္မတသစ်ကနိုင်ငံသားရေးဝန်ကြီးအဖြစ်အစိုးတင်သွင်းခံရသူတီလာဆန်ဟာနိုင်ငံသားရေးဝန်ကြီးဖြစ်ဖို့တေချာသလောက်ဖြစ်နေပါပြီ။တခါငြိမ်းချမ်းရေးရဖို့အတွက်ပူးပေါင်းအဖြေရှာဖို့ကြောင့်အတွက်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရိုက်ဆွဲရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့မနေ့ကတွေ့ဆုံခဲ့ကြတဲ့အခြေအနေကိုလည်းကြားကြရမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ကကြေညာပေးပါမယ်ရှင်။
အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ကသမ္မတတာဝန်ထမ်းဆောင်တဲ့ပထမဆုံးသတင်းပတ်အစမှာပဲဒီသမ္မတလုပ်ပိုင်ခွင့်အာဏာနဲ့ကိစ္စရပ်တော်တော်များများကိုပြင်ဆင်ဆောင်ရွက်နေပါတယ်။အမေရိကန်အပါအဝင်နိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ Pacific ရဝန်းနိုင်ငံများကုံသွေးသဘောတူညီချက် TPP တွေကနေပြီးတော့အမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်ကဒီသမ္မတလုပ်ပိုင်ခွင့်အာဏာနဲ့ညွှန်ကြားခဲ့ပါတယ်။သမ္မတဟောင်းဘရက်အိုဘားမားလက်ထက်2009ခုနှစ်မှာညှိနှိုင်းသဘောတူညီမှုရခဲ့တဲ့ TPP ကုံသွေးရေးသဘောတူညီချက်ကိုလွှတ်တော်အမတ်တော်တော်များများကန့်ကွက်ခဲ့ကြလို့အမေရိကန်လွှတ်တော်မှအတည်ပြုချက်တော့မရခဲ့ပါဘူး။အမေရိကန်အတွက်အကျိုးမရှိတဲ့သဘောတူညီမှုအစားအမေရိကန်လုပ်ငန်းတွေကိုရှေ့တန်းတင်တဲ့နှစ်နိုင်ငံအပြန်အလှန်ကုံသွေးရေးသဘောတူညီမှုတွေရအောင်လုပ်သွားမယ်လို့အင်ဂျီရောပြောခွင့်ရသူ Sean Spicer ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တခါဒီပဋိသတ်တွေဖျက်ချမှုနဲ့ဒီကိစ္စဆိုင်ရာသတင်းအချက်အလက်တွေကိုပေးတဲ့နိုင်ငံတကာအဖွဲ့အစည်းတွေအတွက်အမေရိကန်အစိုးရကငွေကြေးထောက်ပံ့နေတာတွေကိုတားမြစ်တဲ့ဥပဒေပြန်လည်သတ်မှတ်ဖို့ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။သူ့အရင် Republican သမ္မတတွေတုန်းကလည်းဒီတားမြစ်ချက်ကိုအခုလိုပဲဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်စဉ်မှာကြေပြူခဲ့တဲ့အတိုင်းအစိုးရအသုံးစရိတ်လျှော့ချဖို့အတွက်အစိုးရဝန်ထမ်းတစ်တွေခန့်အပ်မှုကိုလည်းရပ်ဆိုင်းထားရေးအတွက်ကိုလည်းသမ္မတကအမိန့်ထုတ်ခဲ့ပါတယ်ရှင်။
ဒေါ်နယ်ထရမ့်ရဲ့ကြံသစ္စာကျင်းစုပွဲတက်ရောက်အားပေးခဲ့တဲ့ပြည်သက်အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုတောက်ကြနေကပြောဆိုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့အင်ဂျူရောပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကသမ္မတကြံသစ္စာကျင်းစုပွဲတွေအားလုံးထဲမှာဒေါ်နယ်ထရမ့်ရဲ့ကြံသစ္စာကျင်းစုပွဲကိုလူကြီးအများဆုံးဖြစ်တယ်ဆိုတာမေးခွန်းထုတ်ဆရာမလိုဘူးလို့တင်းနေလာနေမှာထပ်မံပြောကြားလိုက်ပါတယ်ဒေါ်နယ်ထရမ့်ရဲ့ကြံကျင်းပွဲကိုဝါရှင်တန် DC မှာလူကိုယ်တိုင်လာရောက်ကြည့်ရှုခဲ့တဲ့တင်ကနန်းရှိတဲ့လူတွေအပြင်လူမှုကွန်ရက်တွေသတင်းဌာနတွေကအွန်လိုင်းကတိုက်ရိုက်ထုတ်လွှင့်မှုတွေကနေကြည့်ရှုအားပေးကြသူတွေအပြင်အမေရိကန်နိုင်ငံအတွင်းကရုပ်မြင့်သံကြားတွေကနေတဆင့်ပြည်သက်ပေါင်းတန်း30ကျော်ကလည်းကြည့်ရှုခဲ့ကြကြောင်းပြောပါတယ်လူကိုယ်တိုင်မဲ့တက်ရောက်လို့ပဲဖြစ်ဖြစ်ကဘာတလွားကနေကြည့်ရှုအားပေးကြလို့ပဲဖြစ်ဖြစ်ဒီကျန်းသစ်စာကျင်းစုပွဲဟာကျန်းသစ်စာကျင်းစုပွဲအားလုံးတွေထဲမှာလူအများဆုံးကြည့်ရှုခဲ့တဲ့အခမ်းအနားဖြစ်ကြောင်းရှောင်းစပိုက်ဆာကစနေနေ့နောက်ပိုင်းမှာသတင်းထောက်တွေကိုပြောခဲ့ပါတယ်တက်တဲ့အထောက်အထားနဲ့ဘလို့တက်တဲ့ထောက်ထားနဲ့အခုလိုလူအများဆုံးအားပေးခဲ့တယ်လို့ပြောဆိုတယ်ဆိုတော့သူကပြောဆိုခြင်းမရှိသလိုသတင်းထောက်တွေမေးတာကိုလည်းစနေနေ့ကဖြေကြားခဲ့ခြင်းမရှိပါဘူ
းအမေရိကန်နိုင်ငံသားရေးဝန်ကြီးသစ်အဖြစ်ခန့်အပ်ဖို့သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့သူကိုဒီအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကနေပြီးတော့အတည်ပြုလိုက်ပါတယ်ဒီနေ့လာနေတော့ကဒီကြားနာမှုအတွင်းမှာရေနံတထေးကြီးဖြစ်တဲ့ Rex Tillerson ကိုထောက်ခံမဲ17မဲကန့်ကွက်မဲ10မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီအထက်လွှတ်တော်တရားလုံးရဲ့အတီးပြူထောက်ခံမှုကိုတော့ရရှိဖို့လိုပါသေးတယ်။ Mr. Tillerson ဟာရုရှားနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတာကြောင့်စိုးရိမ်နေလို့အစိုးပိုင်းကပြောခဲ့ကြတဲ့ Republican Party မှဩစာညောင်းတဲ့အထက်လွှတ်တော်အမတ် John McCain နဲ့ Lindsey Graham တို့ကလည်းတနည်းကွေနေတဲ့ကထောက်ခံမယ်လို့ပြောခဲ့ကြပါတယ်။နိုင်ငံသားဆက်ဆံရေးကော်မတီထဲမှာပါတဲ့ဒီအထက်လွှတ်တော်အမတ် Marco Rubio ကလည်း Rex Tillerson ကိုထောက်ခံလိုက်ပုံရပါတယ်။အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှာ Republican အမတ်အရေးအတွက်ကဒီမိုကရက်အမတ်အထက်တူပိုတာပါတယ်ကွန်ပတီကြားနာပွဲမှာဒီမိုကရက်အမတ်တွေကတော့ Mr. Tillerson အပေါ်ကန့်ကွက်ပေးခဲ့ကြပါတယ
်သမ္မတဖြစ်တာဝန်ယူပြီး3ရက်အကြာမှာပဲအ မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အစိုးရအနေနဲ့ပထမဆုံးတရားဥပဒေအရအကဲဆတ်မှုတွေကိုရင်ဆိုင်နေရပြီဖြစ်ပါတယ်။ CREW လို့အတူကခေါ်တဲ့ဝါရှင်တန်မှာရှိတဲ့တာဝန်တက်တည်သူတွေနဲ့ကျွမ်းဝတ်သိခါထင်းသိမ်းရေးမြို့ကန်တွေဖွဲ့စည်းထားတဲ့စောင့်ကြည့်အဖွဲ့ကသူ့ကိုယုံတင်တရားဆွဲလိုက်ပါတယ်။သမ္မတဒေရဲ့ကြီးမားလာတဲ့စီးပွားရေးလုပ်ငန်းပိုင်ဆိုင်မှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေပါကန့်သတ်ချက်ကိုချိုးဖောက်ရရောက်တယ်လို့နယူးယောက်မြို့မှာတင်းတင်းလာနေကဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ထရမ့်ကတော့အခုလိုဆွဲချက်တင်တာကိုလက်မခံပယ်ချလိုက်ပြီးဒီတရားဆွဲဆိုမှုဟာလုံးဝအခြေမြစ်မရှိဘူးလို့ညင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတအနေနဲ့လွတ်တော်ရဲ့အတည်ပြုချက်မရရှိဘဲနိုင်ငံခြားကအာဏာရှိသူတွေနဲ့အစိုးရတွေထံကငွေကြေးဒါမှမဟုတ်တစိုးလက်ဆောင်တွေကိုလက်ခံခွင့်မရှိပါဘူး။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂတွင်မှူးချုပ်တဲ့အန်တိုနီယိုဂူတဲရက်စ်ကိုရိုင်းဒီလာနဲ့အမဲရက်တွေမှာကင်တွယ်သွားဖို့ရှိတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။ဘူဇီတောင်မြို့နယ်မှာရိုဟင်ဂျာမွတ်စလင်တွေအနေနဲ့အစားအသောက်ဝယ်ဖို့တောင်မှအခက်အခဲတွေရှိနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတဲ့သတင်းတောက်တယောက်ရဲ့အမေးကိုဒီအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရသူဖာရန်ဟတ်ကသတင်းစာရှင်းလင်းပွဲမှာခုလိုဖြေကြားခဲ့တာပါ။
We have our concerns about the situation, particularly the situation in Rakhine State, and are raising them up with our
contacts. ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့လည်းစိုးရိမ်ပါတယ်။ဒီစိုးရိမ်မှုကိုကျွန်တော်တို့နဲ့ဆက်သွယ်နေတဲ့အောက်ခြေပိုင်းကသူတွေကိုလည်းပြောကြားထားပြီးဖြစ်ပါတယ်။အတွင်းရေးမှူးချုပ်ကိုယ်တိုင်လာမယ့်ရက်တွေအတွင်းဒီကိစ္စကိုကင်တွယ်လိမ့်မယ်လို့ယုံကြည်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နောက်မှပြောစရာထပ်ပေါ်လာရင်လည်းပြောပါမယ်လို့အတွေ့အမှုချုပ်ရဲ့ဒီဒုတိယပြောခွင့်ရသူဖာရန်ဟတ်က January 20ရက်တောက်ချက်နေတုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါ။ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဘန်ကီမွန်းနဲ့အတူတာဝန်ပြီးဆုံးသွားတဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပါတ်နိုင်ငံမှာအတွေ့အမှုချုပ်တက်ကလူသစ်ထပ်မံခန့်အပ်နိုင်မှုလဲစူးစမ်းနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မေဆီယာဟီလီကတော့စနေရက်ကြာမြန်မာနိုင်ငံခရီးစဉ်ကိုပြီးခဲ့တဲ့တောက်ချက်နေတုန်းကပဲအဆုံးသတ်ခဲ့ပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်မှာရောဒီတိုက်ခိုက်မှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်ထဲမှာပါစစ်တပ်ရဲ့ကင်တွယ်ပုံတွေဟာကျန်းတက်နေလို့မစ္စယာဟီလီကပြောကြားပါတယ်။ရခိုင်ပြည်နယ်ထဲမှာလက်နက်ကင်တိုက်ခိုက်မှုတွေရှိခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တာပါ။ရခိုင်ပြည်နယ်ကမွတ်စလင်တွေအရေးဟာနိုင်ငံတကာအရေးဖြစ်တယ်ဆိုပြီးတော့မှ OIC အစ္စလာမ်နိုင်ငံများအဖွဲ့အထူးအစည်းအဝေးပွဲကို January 19ရက်နေ့မှာခေါ်ယူကျင်းပပါမလေးရှားကနေပြီးတော့ခေါ်ယူကျင်းပပါတယ်။အင်ဒိုနီးရှားနိုင်ငံကတော့ဒီရခိုင်ပြည်နယ်တွေကရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းနှစ်ခုလုံးအတွက်ကိုအကူအညီတွေကိုပေးရနေပါတယ်။မြန်မာနိုင်ငံကိုလက်တလောလာသွားတဲ့ဗြိတိန်နိုင်ငံသားရဲ့ဝင်ကြီး Boris Johnson ကလည်းရခိုင်ဂျန်ဘေးကွန်ဖရင့်အဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံကိုအထူးသဖြင့်ဒီရခိုင်ဒေသအတွက်ကိုအကူအညီတွေပေးသွားဖို့ရှိတယ်လို့ပြောကြားခဲ့ပါတယ်။
NCA ကတနင်္ဂနွေနေ့ပြစ်ခတ်ရပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူညီစာချုပ်မှာလက်မှတ်ထိုးထားကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုကိုစားပြုတဲ့ညဉ့်ညံ့ရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ဟာတနင်္လာနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တရားစီတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးစဉ်အတွင်း NCA မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပူးပေါင်းပါဝင်ရေးအတွက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။အခု2019ခုနှစ်ထဲမှာတပီလုံးညဉ့်ညံ့ရရှိအောင်နဲ့ဖေဖော်ဝါရီလမကုန်ခင်ဒုတိယအကြော27ရာစုပင်လုံးညဉ့်ညံ့ရညီလာခံကျင်းပနိုင်ရေးအတွက်ပူးပေါင်းနီးလန်းရှာဆွေးနွေးတာဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပအိုအမျိုးသားလူမျိုးရေးအဖွဲ့ PNO ကနာယကဗိုလ်မှူးကြီးခွန်ဦးကာက VOA မြန်မာပိုင်းကိုပြောပါတယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတော့တက်မတော်အနေနဲ့ညဉ့်ညံ့ရေးအတွက်အမြဲတမ်းတကားဖွင့်ထားပြီးညဉ့်ညံ့ရညီလာခံအောင်မြင်စေအောင်ဝိုင်းဝန်းလှုပ်ဆောင်နေတယ်လို့ PPSD အဖွဲ့ဝင်တွေကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်နှစ်90လောက်ဖြတ်တန်းခဲ့တဲ့အတွေ့အကြုံအရတက်မတော်အနေနဲ့ဒုတာဝန်အရေးသုံးပါးကိုလုံးဝအထီးပွန်းမခံဘဲညဉ့်ညံ့ရမှု6ချက်ချမှတ်ပြီးအလေးထားလှုပ်ဆောင်နေတယ်ဆိုတာကိုလည်းတက်မတော်ကာဝေးရေးဦးစီးချုပ်ကအပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုပြောကြားခဲ့တဲ့အကြောင်းဗိုလ်ချုပ်မှူးကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်
။ Britain ဝန်ကြီးချုပ် Theresa May ဟာအခုတောက်ချနေကြလို့ရှိရင် Washington မြို့တော်မှာ American သမ္မတအသစ် Donald Trump နဲ့လာရောက်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ Ms. May ဟာ
သမရတဲ့ Trump ကိုဒီပထမဆုံးလာရောက်တွေ့ဆုံတဲ့နိုင်ငံသားကောင်းဆောင်ဖြစ်ပါလိမ့်မယ်။ IS ဆက်သွေးကြွတွေအပါအဝင်အကြမ်းဖက်မှုတိုက်ဖျက်ရေးတခါဒီရုရှားအရေးအပြစ်ကုန်သွယ်ရေးကိစ္စကိုအဓိကထားဆွေးနွေးကြမယ့်ပုံရပါတယ်။ EU ဥရောပသမဂ္ဂတွေကနေထွက်တော်မဲ့ British နိုင်ငံအနေနဲ့ဥရောပသမဂ္ဂအပြင်ဘက်ကနိုင်ငံတွေနဲ့ဒီကုန်သွယ်ရေးဆက်ဆံရေးကိုပို့ပြီးတော့ကောင်းမွန်အောင်ဆောင်ရွက်လိုတဲ့လောက်ရဖြစ်တဲ့အခုခီးစဉ်ကိုမြင်နိုင်ပါတယ်ဗြိတိန်ဟာဒီအမေရိကန်နိုင်ငံဟာဆိုရင်ဗြိတိန်နိုင်ငံရဲ့ဒုတိယအကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်နှစ်နိုင်ငံကုန်သွယ်မှုတန်ဖိုးအဖြစ်ဒေါ်လာ190ဘီလီယံနီးပါးရှိပါတယ်ရှင
2019ခုနှစ် January 24ရက် VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလှိုင်းတို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင် Pacific ရဝင်းနိုင်ငံများကုတ်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ American သမ္မတ Donald Trump ကသမ္မတလုပ်ပိုင်ခွင့်အာဏာနဲ့တင်းလာနေကညွှန်ကြားလိုက်ပါတယ်အမေရိကန်ဟာမဟာမိတ်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းပြန်လည်ကုန်သွယ်မဲ့စာမျက်နှာသစ်ဖွင့်တာဖြစ်တယ်လို့အင်ဂျူရောပြောခွင့်ရသူကပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေပါဝင်တဲ့ TPP ကုန်သွယ်ရေးသဘောတူညီချက်ကနေအမေရိကန်ထွက်သွားတဲ့အတွက်ဒေသရင်းကုန်သွယ်ရေးကိုဘယ်လိုတက်ရောက်မှုဖြစ်လာနိုင်မလဲဆိုတာကိုမတ်ဆွမျက်မွန်ကဆက်ပြီးတင်ပြပါမယ်ရှင်။
အမေရိကန်ကိုဦးစားပေးတဲ့ဆုံးဖြတ်ချက်တွေကိုပဲချသွားမယ်လို့ပြောကြပြီးသမ္မတတာဝန်ယူခဲ့တဲ့သမ္မတသစ်ဒေါ်နယ်ထရမ့်ကအမေရိကန်အပါအဝင်နိုင်ငံပေါင်း12နိုင်ငံသဘောတူထားတဲ့ Pacific ရဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့တင်းနှင်းလာနေမှာသမ္မတလုပ်ပိုင်ခွင့်အာဏာနဲ့အမိန်ပေးခဲ့တာဖြစ်ပါတယ်။ကမ္ဘာကုန်သွယ်ရေးရဲ့40ရာခိုင်နှုန်းလောက်ရှိနေတဲ့ TPP သဘောတူညီချက်ကစုစုပေါင်းလူဦးရေ300,000နဲ့သက်ဆိုင်နေပါတယ်။နိုင်ငံအများအပြားပါဝင်တဲ့သဘောတူညီမှုဟာအမေရိကန်ပြည်ထောင်စုအတွက်အကျိုးမရှိတဲ့အတွက်အမေရိကန်ကုန်ထုတ်လုပ်ငန်းတွေအလုပ်သမားတွေအတွက်အကျိုးရှိစေမဲ့ကုန်သွယ်ရေးမူဝါဒတွေကိုချမှတ်သွားမှာဖြစ်တယ်လို့အင်ဘူရောကပြောကြားခဲ့ပါတယ်။ TPP သဘောတူညီချက်ထဲကနေနှုတ်ထွက်လိုက်တာဟာအမေရိကန်ကုန်သွယ်ရေးမူဝါဒသစ်စတင်တဲ့ထူးခြားမှုအဖြစ်မှတ်ယူသင့်တယ်လို့အင်ဘူရောပြောခွင့်ရသူ Sean Spicer ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ This executive action ushers in a new era of US trade policy.In which the Trump administration will pursue bilateral trade opportunities with allies around the globe.
သမ္မတရဲ့လုပ်ပိုင်ခွင့်နဲ့အမေရိကန်ကုန်သွယ်ရေးမူဝါဒကဏ္ဍတစ်ကိုဖွင့်လှစ်လိုက်တာဖြစ်ပါတယ်။ Trump အစိုးရအနေနဲ့ကမ္ဘာတဝန်းကမဟာမိတ်နိုင်ငံတွေနဲ့နှစ်နိုင်ငံအပြန်အလှန်ကုန်သွယ်ရေးအခွင့်အလမ်းတွေရအောင်လုပ်သွားမှာဖြစ်ပါတယ်။ဒီကမ္ဘာလုံးမှာကုန်သွယ်ရေးလွတ်လပ်မြတ်တက်အောင် Trump အစိုးရကလုပ်သွားမယ်ဆိုတာကိုပြက်ပြက်သားသားပြသလိုက်တာလည်းဖြစ်ပါတယ်။
TPP သဘောတူညီချက်ထဲမှာစင်ကာပူ၊မလေးရှား၊ဗီယက်နမ်၊ဘရူနိုင်းစတဲ့အာဆီယံနိုင်ငံတွေပါဝင်ပါတယ်။အခု TPP တဲကနေအမေရိကန်နှုတ်ထွက်လိုက်တဲ့အတွက်အနည်းနာဆုံးကဗီယက်နမ်နိုင်ငံဖြစ်နိုင်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကတွဲဖက်မန်နေဂျာကိုလာဖုံးမြင့်ကသုံးသပ်ပါတယ်
။စီးပွားရေးကဏ္ဍဘက်ကအရာဖြစ်ပြီးပြောမယ်ဆိုရင်တော့ထိခိုက်မှုရှိတဲ့နိုင်ငံတွေထဲမှာအပါအဝင်ကတော့ဘရူနိုင်း၊စင်ကာပူနဲ့ဗီယက်နမ်ပေါ့နော်။ဒါတွေက TPP ကနေအထူးဖြင့်ဗီယက်နမ်က TPP ကနေအများစွာအကျိုးသက်ရောက်မှုသူတို့ပြင်သူတို့ရဲ့ဒီအထည်ချုပ်လုပ်ငန်းနဲ့ဆက်ဆက်ပြီးတော့အဲရဖို့ရှိတယ်အဲ့ဒါပဲပြတ်သွားတယ်ပေါ့နော်ဒါပေမဲ့အဲ့ဒါတခုတည်းကိုကြီးကြီးအဖြစ်နဲ့ဟိုအာဆီယံစီးပွားရေးဆက်ဆက်မှုကုန်သွယ်မှုမှာဟိုထိခိုက်မှုအများစွာရှိသွားမယ်လို့တော့ကျွန်တော်တို့ဟိုရင်သတ်မှတ်ထဲပြောလို့မရပါဘူးခင်ဗျဘာလို့လဲဆိုတော့တခြားသော regional partnership တွေဟို ASEAN economic community ဆိုရင်လည်းဒါအာဆီယံ10နိုင်ငံလုံးတူတူတွဲပြီးတော့ဟိုသဘောတူညီမှုလုပ်ထားတဲ့ agreement ရှိရဲနောက်တစ်ခုကပို့ပြီးအောင်မှအရေးကြီးတာပါလဲဆိုတော့အဲ asset ပေါ့အခုကျွန်တော်တို့ဆွေးနွေးတိုင်ပင်နေစေဖြစ်နေတဲ့ regional comprehensive economic partnership လို့ခေါ်တဲ့ asset က ASEAN 10နိုင်ငံလုံးနေမဟုတ်ဘဲနဲ့တခြားသောအဲ6နိုင်ငံပေါ့နော်တရုတ်ပြည်အဲဂျပန်တောင်ကိုရီးယားအိန္ဒိယအော်စတြေးလျနဲ့နယူးဇီလန်တို့နဲ့ ASEAN 10နိုင်ငံနဲ့အတူတူတွဲပြီးတော့ချုပ်မဲ့ဒီ common book စာချုပ်မှာပေါ့အဲ့ဒါပို့ပြီးတော့အလေးပေးမြန်မြန်ဆန်ဆန်နဲ့အတည်ပြုသွားမယ်လို့ကျွန်တော်တို့ယူဆပါတယ
်။ RCEP ကုန်သွယ်ရေးသဘောတူညီမှုကြီးကိုရခဲ့မယ်ဆိုရင်တော့ဒါဟာကမ္ဘာမှာအကြီးမားဆုံးကုန်သွယ်ရေးသဘောတူညီမှုကြီးတစ်ခုဖြစ်မှာဖြစ်ပြီးတော့မြန်မာနိုင်ငံအပါအဝင်လူဦးရေစုစုပေါင်း 3.4 ဘီလီယံလောက်ကိုလွှမ်းခြုံတက်ရောက်စေမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အမေရိကန်နှုတ်ထွက်သွားတဲ့ TPP သဘောတူညီချက်ထဲမှာမြန်မာနိုင်ငံမပါဝင်ပေမဲ့လည်းမြန်မာအိန္ဒိချင်းအာဆီယံနိုင်ငံတွေပါဝင်နေတဲ့အတွက်မြန်မာနိုင်ငံအပေါ်မှာရောဘလို့ထိခိုက်မှုရှိနိုင်ပါသလဲ
အာဆီယံရဲ့ဘယ်နိုင်ငံကိုပဲစီးပွားရေးအရာထိခိုက်မှုရှိရှိဒါမြန်မာနိုင်ငံကတော့တနည်းအားဖြင့်အတွေ့ဝိုက်ပြီးတော့ထိရောက်မှုကရှိမှာပဲဘာလို့ဆိုတော့ကဟိုအာဆီယံ economic community ရဲ့အောင်မြင်မှုကမြန်မာနိုင်ငံရဲ့အောင်မြင်မှုပဲ အဲ့လိုပဲမြန်မာနိုင်ငံအောင်မြင်မှုကလည်းကျွန်တော်တို့အာဆီယံတခြားကျွန်တော်တို့ဒီပါတနာဖြစ်တဲ့ဆယ်နိုင်ငံလုံးရဲ့အောင်မြင်မှုပဲပေါ့နော်ဒါရည်ဘူးအဖြစ်ပြောတာပေါ့အဲမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံနှစ်ခုကြားမှာ Trade and Investment Framework Agreement ဆိုတဲ့ TIFA ဟိုဓမ္မဥသိမ်းစိန်ဒီ2012လာကြတဲ့ကရေးထိုးပြီးသားဖြစ်တယ်နောက်ပြီးတော့အခုဒီဓမ္မဥဘာမာ term ကုံဆုံးကန်ဒီမှာအဲပယ်ထည့်လိုက်တဲ့ sanction ကိစ္စတွေအကုန်လုံးခြုံပြီးတော့ကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံနဲ့နှစ်ခုကြားစီးပွားရေးဆက်ဆံမှုကဟိုအများစွာလျော့ရဲသွားဖို့ဆိုတာအလားလာမရှိဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ
်။အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဖက်မန်နေဂျာကိုလာဖုံးမြင့်ဖြစ်ပါတဲ့ထရမ့်အစိုးရတဲ့ဟာမြောက်အမေရိကနိုင်ငံများကြားမှရရှိထားတဲ့ NAFTA သဘောတူညီချက်ထဲကအချက်အလက်တွေကိုလည်းပြန်လည်သုံးသပ်ပြင်ဆင်သွားမယ်လို့ပြောကြားထားပါတယ်။အစိုးရတဲ့ဆောင်ရွက်မဲ့ကုန်သွယ်ရေးဆိုင်ရာကိစ္စအပြည့်အစုံကိုမသိရသေးပေမဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့နိုင်ငံတည်းမှာလေပတ်လုတ်ကိုင်းတဲ့နေရာမှာအခွန်လျှော့ပေါ်တာအပါအဝင်လွယ်ကူအောင်ဆောင်ရွက်ပေးသွားမယ်ဆိုတာကိုတော့သမ္မတထရမ့်ကအမေရိကန်စီးပွားရေးလုပ်ငန်းတွေကအရာရှိကြီးတွေနဲ့အင်ဂျီရောမှတနင်္လာနေ့တုန်းကတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံပြင်ပမှာဆက်ယုံတွေသွားဖွင့်ပြီးတော့နိုင်ငံတွင်းကိုပြန်သွင်းလာမဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းကြည်လေးတဲ့အခွန်တွေကောက်ခံသွားမယ်လို့ထရမ့်ကထပ်ပြီးတော့ပြောသွားပါတယ်ရှင်
။မဆူမြတ်မွန်ပြောပြခဲ့တာပါရှင်။အမေရိကန်နိုင်ငံသားရေးဝန်ကြီးတဲ့အဖြစ်အမည်တင်သွင်းခံရသူ Rex Tillerson ကိုအတည်ပြုနိုင်ရေးအထက်လွှတ်တော်အမေရိကန်နိုင်ငံသားဆက်ဆံရေးကော်မတီကကန့်ကွက်မဲ့10မဲထောက်ခံမဲ့17မဲနဲ့တင်းလာနေကအတည်ပြုပေးလိုက်ပါပြီ။သူ့ကိုတရားဝင်အတည်ပြုနိုင်ရေးကိုတော့လွှတ်တော်တရားလုံးကဆက်ပြီးတော့မဲခွဲဆုံးဖြတ်ရမှာပါ။နိုင်ငံသားရေးဝန်ကြီးဖြစ်လာဖို့တရားသလောက်ဖြစ်နေပြီလို့တော့ဆိုနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာစာမျက်နှာမှာအမေရိကန်နိုင်ငံသားရေးမူဝါဒအောင်မြင်ရေးအတွက်အဓိကတန်တမာရေးရာမှာတာဝန်ရှိသူဖြစ်လာမဲ့ Rex Tillerson ဟာတစ်ချိန်လုံးက Rexing Exxon Mobil ကိုရေနံကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်ခဲ့ပြီးတော့နိုင်ငံသားဆက်ဆံရေးမှာတွေ့ကြုံနေသူဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံတကာကလူ့အခွင့်အရေးခြေနေတွေပေါ်စိတ်ဝင်စားမှုရှိပါမလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။အပြည့်စုံကိုကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ Rex Tillerson ဟာ Exxon Mobil ရေနံကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်စဉ်ကရုရှားသမ္မတဗလာဒီမီပူတင်နဲ့နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့တာကြောင့်သူ့ကိုခန့်အပ်မဲ့နိုင်ငံသားရေးဝန်ကြီးတာဝန်ကိုပဲလိုက်မှုမရှိဘဲအပြည့်အဝထမ်းဆောင်နိုင်မှာမလားဆိုပြီးအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကျင်းပတဲ့ကြားနာပွဲအတွင်းလွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြတာပါအထက်လွှတ်တော်မှာဩဇာရှိတဲ့အမတ်တအူးလည်းဖြစ်လက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့အာရီဇိုနာပြည်နယ်အထက်လွှတ်တော်မှဂျွန်မက်ကိန်းကလည်းအစောပိုင်းမှာတီလာဆန်နဲ့ရုရှားသမ္မတတို့ရဲ့ရင်းနှီးလာတဲ့ဆက်ဆံမှုတွေရှိခဲ့တဲ့အတွက်ထောက်ခံမဲ့ပေးဖို့ဝန်လင်းနေခဲ့ပေမဲ့လည်းတနင်္လာနေ့ကတော့သူ့အနေနဲ့ထောက်ခံမဲ့ပေးမယ်လို့ပြောကြားလိုက်ပါတယ်။တလဆန်ဟာ Exxon Mobil Company အကြီးအကဲတူအဖြစ်ရုရှားနဲ့အရှေ့လယ်ပိုင်းဒေသတွေအတွက်နှစ်ပေါင်းများစွာတာဝန်ယူဆောင်ရွက်ပေးခဲ့တဲ့အတွေ့အကြုံရှိခဲ့တာမှမိမဲ့အာရှဒေသနဲ့ပတ်သက်လို့အတွေ့အကြုံလုံးဝမရှိသူတူဖြစ်တယ်လို့ HRW လူအခွင့်အရေးဆောင်ကြီးအဖွဲ့ကအာရှရေးရာတာဝန်ခံ Brad Adams ကပြောပါတယ
်။ Rex Tillerson has no experience with Burma and seems to not know much about Asia. He has already made a very big mistake.
Rex Tillerson ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အတွေ့အကြုံရှိသူတယောက်မဟုတ်ပါဘူး။နောက်ပြီးတော့အာရှတိုက်အကြောင်းလဲသိတဲ့သူတူမဟုတ်ပါဘူး။တောင်တုပ်ပင်လယ်ပြင်မှာတရုတ်နိုင်ငံကကျွန်းနေတိဆောက်နေတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကိုစိန်ခေါ်သွားမယ်ဆိုပြီးတော့မှားယွင်းပြောဆိုခဲ့ပြီးဖြစ်ပါတယ်။ Trump ကိုနဲ့ကလည်းထိုင်ဝမ်ကျွန်းကိစ္စနဲ့ပတ်သက်လို့ကြီးမားတဲ့စိုးရိမ်မှုတွေထွက်ပေါ်စီမဲ့ပြောဆိုမှုတွေလုပ်ခဲ့ပြီးဖြစ်ပါတယ်
။အမေရိကန်အစိုးရဟာကမ္ဘာတစ်လောကလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတာကိုအစဉ်တစိုက်ထောက်ပြဝေဖန်ခဲ့ပေမဲ့လည်းသမ္မတထရမ့်အစိုးရကတော့လူခွင့်ရေးကိစ္စတွေကိုအခုချိန်ထိစိတ်ဝင်စားမှုမပြသေးတဲ့အတွက်လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့လည်း Brad Adams ကပြောပါတယ
် We are very concerned about whether or not this new administration knows very much about Asia whether it cares about Asia
Trump အစိုးရတဲ့အနေနဲ့မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေနဲ့အာရှအရေးကိစ္စကိုအမှန်တကယ်စိတ်ဝင်စားရလားဆိုတဲ့အပေါ်ကျွန်တော်တို့အနေနဲ့အများကြီးစိုးရိမ်မိပါတယ်အခုချိန်မှာတော့ Tillerson အနေနဲ့အာရှအရေးကိစ္စတွေကိုစိတ်အားထက်သန်ပြီးတော့ကြွမ်းကျင်မှုရှိတဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးခတ်မာစေလို့မျှော်လင့်ပါတယ်။တမရအင်ဂျီရောမှာတာဝန်ထမ်းဆောင်မဲ့အမျိုးသားလူမျိုးရေးအကြံပေးရာထူးကိုလည်းအာရှအရေးကိစ္စတွေတွေကိုထဲထဲဝင်ဝင်သိရှိနားလည်သူကိုခတ်မာစေလို့ဆုတောင်းပါတယ်။အခုချိန်မှာတော့ဘာကိုမှအတက်ပြောလို့မရနိုင်သေးပါဘူး
။တမရဘာရကိုဘာမှအစိုးရလက်ထက်အတွင်းမြန်မာနိုင်ငံမှာနိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်အောင်ထောက်ခံအားပေးမှုတွေရှိခဲ့ပြီးတိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းအစဉ်တစိုက်ဝေဖန်ပြောဆိုခဲ့တာပါ။ဒါကြောင့်လဲလူခွင့်ရေးကိစ္စတွေအပါအဝင်အာရှဒေသကိုစိတ်ဝင်စားမှုအခုချိန်မပြသေးတဲ့ထရမ့်အစိုးရလက်ထက်မှာ အာရှဒေသနဲ့မြန်မာနိုင်ငံအပေါ်ထားရှိမဲ့ policy တွေပြောင်းလဲမှုတွေဖြစ်လာမလားဆိုတဲ့အစိုးရမှုတွေထွက်နေပါတယ်။ George Town တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူပါမောက်ခ David Steinberg ကတော့အာရှတိုက်ဟာအမေရိကန်အတွက်အရေးပါတဲ့ဒေသတစ်ခုဖြစ်တာကြောင့် Trump အနေနဲ့အာရှတိုက်ကိုအာရုံစိုက်ဖို့လိုတယ်လို့ပြောပါတယ
်။ The change in policy came about because of the Obama administration and Hillary Clinton was deeply involved in it. And so
သူပြောတာကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရ policy တွေပြောင်းလဲချမှတ်ခဲ့တယ်ဆိုတာဟာသမ္မတအိုဘားမားအစိုးရအကြောင်းဖြစ်တဲ့အကြောင်းနောက်ပြီး Hillary Clinton ကိုယ်တိုင်ကလည်းထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့အတွက်ဖြစ်တယ်လို့ပြောပါတယ်။အိုဘားမားအစိုးရကချမှတ်ခဲ့တဲ့ policy ကြောင်းဆိုပြီး Trump အစိုးရကလက်တုံ့ပြန်ဆောင်ရွက်မှုတွေလှုပ်လာလိုက်မယ်လို့သူ့အနေနဲ့မထင်ကြောင်းမြန်မာပြည်ဘက်ကလည်းဘလို့ဖြစ်မယ်ဆိုတာတိတိပပပြောဆိုထားမှုမရှိသေးကြောင်းမြန်မာနိုင်ငံထဲမှာတစုံတရာအပြောင်းလဲဖြစ်သွားခဲ့မယ်ဆိုရင်တော့အိုဘားမားအစိုးရအနေနဲ့ assault trillion ဆုံးဖြတ်ချက်ချပြီးလုပ်ခဲ့တယ်ဆိုတာမျိုးထရန့်အစိုးရကပြောကောင်းပြောလာနိုင်ကြောင်းဒါဟာဖြစ်နိုင်ခြေရှိတဲ့အလားအလာတစ်ခုဖြစ်တဲ့အပြင်အဲ့ဒီလိုပြောတဲ့အတွက်အမေရိကန်အစိုးရအနေနဲ့ policy ပြောင်းလှုပ်ဆောင်သွားမယ်လို့ဆိုလိုတာမဟုတ်ဘူးလို့သူကပြောသွားတာပါအရှေ့တောင်အာရှဒေသဟာအမေရိကန်အတွက်ပထဝီအနေအထားအရေးပါတဲ့ဒေသဖြစ်ကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကျင်းပတိုင်းအမေရိကန်သမ္မတကိုဖိတ်ကြားလက်ရှိတာကြောင့်သမ္မတထရန့်အနေနဲ့အာဆီယံနိုင်ငံတွေကိုအလေးပေးဆက်ဆံမှုလိုအပ်တယ်လို့လည်းပါမောက်ခစတိုင်းဘတ်ကထောက်ပြပါတယ်။ဇန်နဝါရီလ20ရက်နေ့မှာကျင်းပတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ကြမ်းတက်စာချိန်ဆပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းကတော့သမ္မတထရမ့်အစိုးရလက်ထက်အတွင်းနှစ်နိုင်ငံဆက်ဆံရေးတွေတိုးတက်ကောင်းမွန်လိမ့်မယ်လို့မျှော်လင့်ကြောင်း VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရောင်ဆန်းစုကြည်နဲ့အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်ရင်သားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေမနေ့ကမနေ့ပိုင်းနေပြည်တော်မှာတွေ့ဆုံပြီးတနိုင်ငံလုံးငြိမ်းချမ်းရေးအားလုံးပါဝင်ရေးနဲ့လက်ရှိဖြစ်နေတဲ့အမှုခင်းကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။မွန်လွဲ့ဘက်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သတင်းအပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်။
ဟုတ်ကဲ့မြို့သားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာ NCA ခေါ်တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကိုကိုစားပြုတဲ့ PPST ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့နဲ့မနက်9နာရီခွဲကနေ17နာရီခွဲအထိနေပြည်တော်ကမြို့သားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနမှတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကို PPST အဖွဲ့ဝင်ဗိုလ်မှူးကြီးခေါ်ဥကာကအခုလိုပြောပါတယ်
။2018ကကျွန်တော်တို့ငွေကြေးနှိမ့်လို့အတိုင်းပင်ရပုဂ္ဂိုလ်ကပြောလာတော့ဒီငွေကြေးနှိမ့်လက်ဝယ်ရောက်ရှိဖို့ငွေကြေးရရှိဖို့ဘယ်လိုပူပေါင်းဆောင်ရွက်မလဲပေါ့။ပူပေါင်းဆောင်ရွက်ဖို့နည်းလမ်းရှာတာပေါ့ဗျာဒါနံပါတ်၁ပေါ့။နံပါတ်၂ကတော့လာမယ့်27ရာစုပြင်လုံးကမကြခင်ကျင်းပမယ်ဆိုတော့အားလုံးပါဝင်နိုင်ဖို့နဲ့အောင်မြင်မြင်ဖြစ်ဖို့ဘယ်လိုလုပ်မလဲပေါ့။နံပါတ်3ကတော့ကျွန်တော်တို့အဖွဲ့ဝင်10ဖွဲ့ထဲမှာနော်10ဖွဲ့9ဖွဲ့ကဒီအမှုခင်းနည်းပါးပါးရှိတော့အဲ့ဒီအမှုခင်းလေးတွေကိုပယ်နည်းနဲ့ဖြေရှာပြီးတော့ကုညီဆောင်ရွက်ပေးရမလဲပေါ့အဲ့ဒါပါပဲအဲ့3ခုကျွန်တော်တို့တမနဲ့ဆွေးနွေးကြတာ
ဆွေးနွေးပွဲကရရှိလာတဲ့ရလက်တွေကိုဗိုလ်မှူးကြီးခေါ်ဥကာကအခုလိုဆက်ပြောပါတယ
်အဲ့ဒီမထိုးရသေးတဲ့အဖွဲ့တွေ27ပိုင်းလောက်မှာဖြစ်ဖြစ်အမျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲမှာဖြစ်ဖြစ်ပေါ့ဟုတ်တယ်လားမရောကျွန်တော်တို့ပူအောင်ဆောင်ရွက်ဖို့လိုနေပါပဲ။ဒါပေမဲ့အမှုခင်းတွေနဲ့ပတ်သက်ပြီးတော့ပူအောင်လို့ပြစ်တဲ့အောက်မှာမှဖြစ်နိုင်ခြေရှိတဲ့ပတ်ပါခွင့်တွေကကုလုပ်ခွင့်တွေကိုရှာဖွေမယ်ဆိုတော့အဲ့လိုကျွန်တော်တို့ဆုံးဖြတ်တော့အစိုးရဘက်ကရှင်းနေတဲ့ဥတုံထုံးဦးရဲ့ကြံဉာဏ်တွေကိုလည်းရယူတာရှိပါတယ
်။ NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ကဗိုလ်မှူးကြီးအဆင့်ရှိသူအပါအဝင်3ဦးဟာ AK-48 တနက်16လက်နဲ့အတူကရင်ပြည်နယ်ဖအံမြို့မှာဒီဇင်ဘာလ9ရက်နေ့ကဖမ်းဆီးခံခဲ့ရပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဗဟိုကော်မတီဝင်2ဦးကတော့ဒီဇင်ဘာလ28ရက်နေ့ကလိုင်စာအသွာစိန်လုံပူးပေါင်းဂိတ်မှာမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်စက်ခွန်မြင်းဆောင်တင့်နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပြီးကော်မတီရဲ့အတွင်းရေးမှူးဦးစောထေးကဆွေးနွေးတဲ့အဓိကအချက်တွေကိုအခုလိုပြောပါရစေ။န
ံပါတ်1ကတော့မြန်မာနိုင်ငံမြောက်ပိုင်းတိုက်ပွဲတွေဖြစ်ပွားနေတာငင်းကြိုင်းလုပ်ငန်းစဉ်ပေါ့အတည်ရောက်နိုင်မှုအလားအလာပေါ့။နံပါတ်2အချက်ကတော့ကျွန်တော်တို့မကြခင်မှာကျင်းပမယ်ပြည်အောင်ငင်းကြိုင်းကြီးလာတဲ့27ရာစုပြည်တော်ဒုတိယအစည်းအဝေးမှာခိုင်မာတဲ့ရလဒ်တွေထပ်ပေါ်လာအောင်ဘယ်လိုလုပ်ကြမလဲဆိုတာ။နံပါတ်3အချက်က NCA ရည်ထိုးထားတဲ့တိုင်းသားနယ်မြေဒေသတွေမှာဖွံ့ဖြိုးတိုးတက်ဖို့အဲဒါကိုပြည်တွင်းပြည်ပကွန်ကြီးထောက်ပံ့မှုတွေနဲ့ဖြည့်ဆည်းဆောင်ရွက်ပေးရေးကိစ္စအချက်ပေါ့နံပါတ်၄ချက်ကတော့ NGO ထိုးထားတဲ့အဖွဲ့တွေကတချို့ပေါ့အဖွဲ့တွေတချို့ကအမှုခင်းနေဖြစ်နေတယ်အဲဒီကိစ္စတွေဆွေးနွေးနေနံပါတ်5ချက်ကတော့ကျွန်တော်တို့ NGO မထိုးသေးတဲ့အဖွဲ့တွေဒီငင်းငယ်ရေးလုပ်ငန်းတွေပေါ့20တရာစုပြင်လုံးမှာပါဝင်လာဖို့ဘယ်လိုလုပ်ကြမလဲဆိုတာတစ်ချက်ပေါ့နော်နောက်ဆုံးချက်ကတော့ပြောသားပြန်လဲသူများနဲ့ငင်းငယ်ရေးလုပ်ငန်းတွေဆိုင်ရာတခြားကိစ္စတွေပေါ့နော်အဲ့ဒါကိုဆွေးနွေးရ
ဆွေးနွေးပွဲကိုဒေါက်ဆန်းစုကြည်ပြည်ထောင်စုဝန်ကြီးဦးကျော်တင့်နဲ့ဒေါက်တာတင်မျိုးဝင်းတို့ပါဝင်တက်ရောက်ခဲ့တယ်လို့ PPST အဖွဲ့ဘက်ကလည်းကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကဦးဆောင်ပြီးတက်ရောက်ခဲ့ပါတယ်။တန်သာလက်နက်ကင်အဖွဲ့ရရဲ့ကိုစလေအဖွဲ့ဟာမိုးလွဲ2နာရီမှာတော့တမ်ဘရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ကြောင်းတမ်ဘရော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်။ဆွေးနွေးတဲ့အချက်တွေကိုတော့ဖော်ပြမထားပါဘူး။
ကိုမိုးစောပြောပြခဲ့တာပါရှင်အခုကျမ်းမာရေးဆိုင်ရာသတင်းတပုတ်ကိုပြောပြပေးပါဦးမယ်ရှင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်မာဂရက်ချန်ကဆင်းရဲချမ်းသာမရွေးပိုးပြီးတာရုံညီမျှရှိစေမယ့်ကျန်းမာရေးဆောင်ရှောက်မှုမျိုးဖြစ်လာစေဖို့တိုက်တွန်းလိုက်ပါတယ်ကျန်းမာရေးဆောင်ရှောက်မှုရှိသူတွေနဲ့မရှိသူတွေကြားကကျန်းမာရေးခံစား권ခွာဟချက်တွေပိုးပြီးနှဲပါလာအောင်လုပ်ကြဖို့ WHO ရဲ့အလုပ်အမှုဆောင်အဖွဲ့နှစ်စဉ်ပုံမှန်အစည်းအဝေးတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေကို WHO အကြီးအကဲချမ်းကတိုက်တွန်းခဲ့တာပါ WHO အဖွဲ့ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက်လီဆာရှလိန်ရဲ့သတင်းပေးပို့ချက်ကိုဆက်ပြီးပြောပြပါမယ်ရှင် WHO အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်မာဂရက်ချန်ရဲ့ယာဒူးသက်တမ်းကုံဆုံးကနေပြီးဖြစ်ပြီးအမှုဆောင်ညွှန်ချုပ်အသစ်ကိုတော့မေလမှာကျင်းပမယ် WHO ညီလာခံကနေအတည်ပြုပါလိမ့်မယ် Miss Chan ကသူတာဝန်ယူစဉ်ကာလအတွင်းကအောင်မြင်မှုရခဲ့တဲ့သူ့ရဲ့လုပ်ရက်တွေကိုအလေးထားပြောခဲ့သလိုသူ့ရဲ့လိုအပ်ချက်တွေကိုလည်းထောက်ပြပြောဆိုသွားတာပါအင်တန်စီကြီးလာတဲ့ကျန်းမာရေးဆိုင်ရာထုတ်ကုန်ပစ္စည်းတွေကြောင့်ကျန်းမာရေးဆိုင်ရာမညီမျှမှုတွေပိုးပြီးဆိုးဝါးလာစေခဲ့ပေမဲ့ WHO ရဲ့ဥဆောင်လှုပ်ရှားမှုတွေကြောင့်ကာကွယ်ဆေးတွေနဲ့တခြားဆေးဝါးပစ္စည်းတွေကိုဈေးနှုန်းချိုသာအောင်ဆောင်ရွက်ပေးနိုင်ခဲ့တယ်လို့သူကပြောပါတယ်ဈေးသိပ်ကြီးတဲ့အသေးရောင်တဝါစီပိုးကာကွယ်ဆေးကိုဈေးချိုချိုနဲ့ရောင်းချနိုင်အောင်ဆောင်ရွက်ပေးနိုင်ခဲ့တဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကအဲ့ဒီယောဂခံစားနေရသူပေါင်းတသန်းကျော်အနေနဲ့ဆက်လက်အသက်ရှင်နေထိုင်စေနိုင်တဲ့စေကူတာခွင့်ရရှိလာနေပြီဖြစ်တယ်လို့ချန်ကပြောပါတယ် WHO ရဲ့အရေးယူဆောင်ရွက်မှုတွေကြောင့်ချင်းကတဆင့်ကူးစက်တဲ့ငန်းဝါပြာယောဂကိုအန်ဂိုလာနဲ့ကွန်ဂိုပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံတွေမှာစက်တင်ဘာလအတွင်းကအပြီးသက်တိုက်ဖြတ်နိုင်ခဲ့တယ်လို့ပြောပါတယ်ဒါအပြင်ဝက်သက်ယောဂကာကွယ်ဆေးကြောင့်လည်းလွန်ခဲ့တဲ့15နှစ်ကစလို့ကလေးပေါင်းသန်း20ကျော်ရဲ့အသက်တွေကိုကယ်တင်နိုင်ခဲ့သလို HIV, TB အဆုတ်နာယောဂနဲ့ငှက်ဖျားယောဂတွေကိုလည်းဆက်လက်ထိန်းချုပ်ထားနေနိုင်တယ်လို့ပြောပါတယ
် The achievement that brought the most joyful headlines came at the end of last year.When WHO published
ဒီနှစ်ကုန်ပိုင်းမှာအင်မတန်စိတ်ချမ်းသာစရာကောင်းတဲ့အောင်မြင်မှုတွေအကြောင်းသတင်းတွေဆောင်ကျဉ်းပေးနိုင်ခဲ့ပါတယ်။အဲဒါကတော့စမ်းသပ်ထုတ်လုပ်နေတဲ့အီဘိုလာကာကွယ်ဆေးသည်ဟာ100ရာခိုင်နှုန်းနီးပါးအကအကွယ်ပေးနိုင်ကြောင်းနောက်ဆုံးရလဒ်ကူ WHO ကထုတ်ပြန်ပေးနိုင်ခဲ့တာပဲဖြစ်ပါတယ်။အခုတကြော့ပြန်ထွက်ပေါ်လာတဲ့အီဘိုလာယောဂါကူးစက်မှုကိုအပြတ်မနေနိုင်ပေမဲ့လို့လေနောက်တစ်ခါဒီယောဂါကူးစက်ပြန်ပွားလာမယ်ဆိုရင်တော့ကာကွယ်တိုက်ဖြတ်ဖို့တာဝန်ရှိသူတွေအနေနဲ့ကုစရာဆေးမရှိပဲလက်ဗလာအဖြစ်မျိုးတော့မဟုတ်တော့ဘူးလို့ဆိုနိုင်ပါတယ်
။ဒါပေမဲ့လည်းနိုင်ငံတွေအနေနဲ့ရှေ့နေစေကျန်းမာရေးဆိုင်ရာချိန်ချောက်မှုတွေနဲ့ပေါ်ထွက်လာနေစေယောဂါတွေကိုသတိဝိရိယရှိကြဖို့မစ်ချန်ကသတိပေးခဲ့ပါတယ်။ဒါအပြင်လူတွေကိုကူးစက်နိုင်တဲ့ကြက်ငှက်တုတ်ကွေးယောဂါဖြစ်ပွားမှုကိုလည်းအနီးကပ်သတိထားစောင့်ကြည့်ကြဖို့ကိုလည်းတိုက်တွန်းပါတယ်။ကဘာကြီးအနေနဲ့နောက်ထပ်ငှက်တုတ်ကွေးယောဂါကုဆက်ပြန့်ပွားမယ့်အရေးကိုကင်တွယ်ဖြစ်ရှင်းကြဖို့ပြင်ဆင်ထားကြပေမဲ့လည်းမလုံလောက်သေးတဲ့အကြောင်းနဲ့နိုင်ငံတွေအနေနဲ့ဒီဆိုးဝါးပြင်းထန်လာတဲ့ယောဂါထပ်ပြီးတော့ပြန့်ပွားလာမယ့်အရေးကိုသတိဝိရိယကြီးကြီးထားကြရမှာဖြစ်ကြောင်းလည်းထပ်လောင်းပြောကြားခဲ့ပါတယ်။ဒါ့အပြင်ကဘာတဝမ်းဆေးလိပ်ဆေးရန် secret စတဲ့ဆေးရွက်ကြီးကထုတ်လုပ်တဲ့ပစ္စည်းတွေကြောင့်နှစ်စဉ်လူ6တန်းဟာမသေးသင့်ပဲသေဆုံးနေကြရတာကြောင့်ဈေးပေါ်ပေါ်နဲ့အလွယ်တကူဝယ်လို့မရအောင် secret တွေကိုအခွန်တိုးကောက်တာမျိုးနဲ့ဆေးလိပ်ကြောင့်ဖြစ်တဲ့ရောဂါတွေပြန့်နှံ့လာမှုကိုကာကွယ်ထိန်းချုပ်နိုင်တဲ့အကြောင်းလဲ Margaret Chan ကပြောသွားခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလမ်းမီတာ190တွေကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။မနက်9နာရီထိဆက်လက်နားဆင်နိုင်မယ့်အစီအစဉ်တွေထဲမှာတော့ American Indian 3 English သင်ခန်းစာစီးပွားရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာအိန္ဒိယတွေထက်အိန္ဒိယနိုင်ငံတွေထက်ပိုပြီးကားစီးနှုန်းတွေမြင့်တက်နေရတဲ့အကြောင်းကိုအခုလိုနားဆင်ရမှာပါ။
အိုမတိတ္တရာတန်းတွင်းမဲ့ဟေ့ဆိုရင်တကယ်တမ်းကသူ့ရဲ့တံပိုးရဲ့ဖုံးစားလောက်ကိုကျွန်တော်ကပေးနေရတယ
်။ကားဝယ်ရောင်းလုပ်နေသူတူဦးနဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်။အဲဒီနောက်ပိုင်းမှာတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေထဲမှာအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘောမပြည့်ဦးဆောင်မိုးဝေကကောက်နှုတ်တင်ပြပေးထားတာကိုလည်းနားဆင်ရအောင်ပါရှင်
။ပြည်ုပ်မြန်မာဖက်ဆက်တန်းဝေတုံးလျှက်စစ်တအားပေးဆက်ရုံကနေရန်ကုန်မြို့အတွက်အခုနှစ်ကုန်ပိုင်းကစတင်ပြီးတော့လျှက်စစ်တအားဖြန့်ဖြူးပေးတော့မှာဖြစ်တဲ့အကြောင်းရှင်းဟွာ .net online မှာရေးသားထားတာကိုဥစွာတင်ပြပေးပါမယ်။တာကီတလျှက်စစ်တအားပြည်စေယုံကနေရန်ကုန်မြို့နယ်အနီးတဝိုက်မှာကြုံတွေ့နေရတဲ့လျှက်စစ်တအားမလုံလောက်မှုပြဿနာကိုတက်တာတော့အောင်လုပ်ပေးနိုင်ပါလိမ့်မယ်လို့ထိတ်တန်းစီမံကိန်းတာဝန်ရှိသူတဦးကရှင်းဟွာသတင်းဌာနကိုပြောကြားခဲ့တယ်လို့ရေးသားထားပါတယ်။အစီမံကိန်းရဲ့အထူးမန်နေဂျာဖြစ်တဲ့ဒေါင်ဖန်းကဒီနှစ်ကုန်ပိုင်းလျှက်စစ်တအား82မီဂါဝတ်ထုတ်လုပ်ပေးပြီးတော့၈နှစ်ဖေဖော်ဝါရီလထဲမှာနောက်ထပ်34မီဂါဝတ်ထပ်မံထုတ်လုပ်ပေးမှာဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းထောက်ပြထားပါတယ်။ဒီတအားပြည့်ဆိုင်ဟောင်းရန်ကုန်မြို့ရဲ့အရှိတ်10မိုင်လောက်အကွာမှာတည်ရှိပြီးတော့တီးတော်အထူးစီးပွားရေးဇုံနဲ့15မိုင်ကျော်ကျော်လောက်သာကွာဝေးပါတယ်။တာကီတာတအားပြည့်ဆိုင်ဟောင်းစီမံကိန်းကိုတရုတ်နိုင်ငံ China's Union Resources and Engineering Company Limited နဲ့မြန်မာအစိုးရလျှက်စစ်စွမ်းအင်ဝန်ကြီးဌာနတို့ပူးတွဲပြီးတော့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြပေးခြင်းတာကတော့ရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေရှိနေတာကိုဆက်ပြီးတော့ခုခံကာကွယ်နေမယ်ဆိုရင်မြန်မာအစိုးရအနေနဲ့အများယုံကြည်လက်ခံမှုဆုံးရှုံးရလိမ့်မယ်လို့ကုလသမဂ္ဂလူခွင့်တန်တမန်ရန်ဟီလီကပြောဆိုလိုက်တဲ့အကြောင်းကျိုးတိုးနျူးစ်ကရေးသားထားတဲ့သတင်းဆောင်မကူဘန်ကောက်ပို့စ်သတင်းစာမှာရေးသားထားတာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်နေတဲ့အစိုးရဟာတဖြည်းဖြည်းနဲ့ယုံကြည်စိတ်ချရမှုနေပါလာနေပြီဖြစ်တဲ့အကြောင်းစနီရကြမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အပြီးရန်ကုန်မြို့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်ရန်ဟီဒီကပြောကြားလိုက်တာဖြစ်တယ်လို့ရေးသားထားပါတယ်။ဒီဟာသူမရဲ့ခီးစဉ်တွင်လူခွင့်ရဲ့ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတယ်ဆိုပြီးတော့သတင်းတွေထွက်နေတဲ့ရခိုင်ပြည်နယ်မောင်းတော်မြို့ကကြေးရွာတွေကို၄ရက်ကြာတွားရောက်ခဲ့ပြီးတော့သူတို့ကိုသူတို့ရိုဟင်ညာလို့ခေါ်ကြတဲ့မွတ်စလင်အတိုင်းဝန်းကကုစားလှယ်အစိုးရအရာရှိတွေရဲအရာရှိတွေနဲ့တွေ့ဆုံပြီးတော့လူခွင့်ရဲ့ကောင်စီကိုလာမလာမတင်သွင်းမဲ့အစီရင်ခံစာအတွက်အချက်လက်တွေစုဆောင်းခဲ့ပါတယ်မမဆိုးရဟာဒီသတင်းတွေဟာလောက်ကျံဖန်တီးတဲ့သတင်းတွေသာဖြစ်တဲ့အကြောင်းပြောဆိုပြီးတော့ပယ်ချခဲ့ပြီးဒီဒေတာကိုမီဒီယာတွေနဲ့နိုင်ငံတကာလိလာသူတွေမတွားရောက်နိုင်အောင်ပိတ်ပင်ထားခဲ့တယ်လို့ရေးသားထားပါတယ်။မြမဆိုးရရဲ့အပြုမူဟာပြဿနာကိုခုခံကာကွယ်ညှင်းပယ်နေတာသာဖြစ်ပြီးတော့ဘာမှအကျိုးထူးမလာသလိုတိုင်းပြည်ပေါ်မျှော်လင့်ထားမှုတွေကလည်းတဲတဲ့ရေသွန်ဖြစ်ရတယ်လို့သူမကတုံ့တက်ထားပါတယ်။လီဟာသူမရဲ့ခီးစဉ်တွင်အဆိုးရတက်တွေနဲ့ကချင်းတဘုံနေကြတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ကချင်းကြေးရွာသားတွေကိုလည်းတွားရောက်တွေ့ဆုံခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ NLD ပါတီအစိုးရဖွဲ့နိုင်လောက်အောင်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်တနည်းတတန်ကြာလာတဲ့အချိန်မှာလက်ရှိအစိုးရပေါ်မြန်မာနိုင်ငံသားတွေရဲ့အကောင်းမြင်မှုတွေမှေ့မှိန်လာတာကိုသတိပြုမိတယ်လို့ပြောဆိုတဲ့အကြောင်းလဲရေးသားထားပါတယ်။မြန်မာအစိုးရကမလေးရှားဝန်ကြီးချုပ်ကိုအပြစ်ဖို့လိုက်တဲ့ဆိုပြီးတော့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကတော့ကာတာနိုင်ငံတို့ပင်နီဆူလာဒရင်းစာမှာဖတ်ရှုရပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရဇက်ဟာရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာအရေးကိစ္စကိုအတုံးချပြီးတော့နိုင်ငံရေးအကျိုးမြတ်ရဖို့အားထုတ်နေပါတယ်ဆိုပြီးတော့မြန်မာအစိုးရကစွပ်စွဲပုတ်ခတ်ပြောဆိုလိုက်တယ်ဆိုပြီးအစချီရေးသားထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကဆက်လို့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်ပြီးတော့မွတ်စလင်အများစုရှိရာမလေးရှားနိုင်ငံရဲ့ဝန်ကြီးချုပ်ကမြန်မာနိုင်ငံပေါ်ဝေဖန်ပြစ်တင်မှုအပြုလုပ်ဆုံးသူတစ်ယောက်ဖြစ်တယ်လို့ရေးသားထားပါတယ်။အောက်တိုဘာလအတွင်းမြန်မာနယ်ကြားဆောင်ရဲစခန်းကိုစီးနင်းတက်ခိုက်ပြီးတော့ရဲကိုယောက်ကိုတပ်ဖြတ်ကလက်နက်တွေလူယူသွားကြတဲ့သူတွေကိုစစ်တပ်ကလိုက်လံနှိမ်နှင်းရှာဖွေနေရကနေအကြမ်းဖက်မှုတွေစတင်ခဲ့တာပါရိုဟင်ဂျာ6,600လောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပြီးတော့အဲ့ဒီဒေသမှာနှိမ်မနှိမ့်ဆက်တပ်ဖြတ်မှုတွေဖြစ်ပွားနေရမှာလူမျိုးတုံးတပ်ဖြတ်မှုအဆင့်ကိုရောက်နေပြီဆိုပြီးတော့နာဂျစ်ကပြောဆိုခဲ့တယ်လို့ဆိုပါတယ် မြန်မာအစိုးရကတော့ဒါဟာမဟုတ်မမှန်လောက်ကျန်ဖန်တီးတဲ့သတင်းတွေအခြေမင်းမရှိတဲ့သတင်းတွေဖြစ်တယ်လို့ပြောနေခဲ့တာပါမလေးရှားဝန်ကြီးချုပ်နာဂျီဟာမြန်မာနိုင်ငံကိစ္စအကြောင်းပြပြီးတော့သူ့ရဲ့နိုင်ငံရေးအကျိုးအမြတ်ရရှိဖို့ကြိုးပမ်းနေတာသာဖြစ်ပြီးအာဆီယံအဖွဲ့ကြီးရဲ့မူဝါဒသဘောထားကိုလည်းစန့်ကျင်ချိုးဖောက်နေတာဖြစ်တယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတဦးကပြောဆိုလိုက်တဲ့အကြောင်းရေးသားထားပါတယ်အပြည့်စုံကိုကာတာနိုင်ငံတို့ပင်နီဆူလာသတင်းစာမှာဖတ်ရှုနေပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်က America First American ပြည်ထောင်စုအတွက်အရင်ဆုံးဦးစားပေးစဉ်းစားမဲ့မူဝါဒတွေကိုချမှတ်ကျင့်သုံးသွားမဲ့သဘောထားမျိုးသူ့ရဲ့ကြမ်းကြိမ်ပွဲမိန့်ခွန်းမှာထည့်ပြောသွားပါတယ်။ဒါကြောင့်လည်းကမ္ဘာနိုင်ငံအသီးသီးမှာလှုပ်ခတ်မှုတွေရှိနေပြီး American အစိုးရတည်းရဲ့ခြေလှမ်းတွေကိုအထူးသတိထားစောင့်ကြည့်နေကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီကိုအခုမှအစာပြုတ်အခြေတည်နေရတဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံတကာရဲ့စောင့်ကြည့်ထောက်ခံအားပေးမှုအထူးသဖြင့် American လိုကမ္ဘာဒီမိုကရေစီထိပ်တန်းနိုင်ငံကြီးရဲ့မပြတ်အာရုံစိုက်မှုလိုအပ်နေတဲ့အချိန်မှာဆိုရတဲ့ရဲ့အကူသဘောထားကတစုံလုံးအနေနဲ့ဘလောက်ထိရိုက်ခတ်လာနိုင်ကြီးရှိတယ်လို့ VOA သောရရှင်တွေကယူဆပါသလဲအခုလာမယ့်အင်္ဂါနေ့ညဒိုင်းရိုက်လီလိုင်းစီစဉ်မှာသုံးသက်ဆွေးနွေးကြည့်ရအောင်ပါဒီစီစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်ကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လည်းပို့ထားပေးလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က0239238999လေးဖြစ်ပြီးတော့email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
။ဒါရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးနားဆင်ရမယ့် American Style Indian အတုံးအင်္ဂလိပ်သင်ခန်းစာတွေကိုတော့ဒေါ်လာလတ်တန်းကပို့ချပေးမှာဖြစ်ပါတယ်ရှင်။
တင်ပြမယ် EDM အသုံးကတော့
Once in a blue moon
ဖြစ်ပါတယ်စာလုံးပေါင်းက O N C E once ကတကြိမ် I N N ဒီမှာ a တကူ B L U E blue ကအပြာရောင် M O O N moon ကလာမင်းဆိုတော့စပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့အပြာရောင်လားတကြိမ်ပေါ့ဒီတော့ဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခံမှန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်။အဲဒီမှာပြက်ကလေးကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည့်လကွေနဲ့တတ်မှတ်ရမှာလပြည့်ကိုအနီရောင်နဲ့ပြတ်တထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလည်းကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တိတ်ကိုပြုလို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုနိုင်ပါတယ်ဂျော့ချ်ရူပီရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်းစားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုတ်တယ်တော်ယုံတန်ယုံနဲ့မလုတ်ဘူးလုတ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေလေ့လာခဲ့ရတာဖြစ်ပါတယ်ရှင်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ် မြန်မာနိုင်ငံကအစိုးရကတင်သွင်းနိုင်တဲ့ model နဲ့တင်သွင်းခွင့်ဆိုင်ရာပြဋ္ဌာန်းချက်အစ်တွေကိုမကြာခင်ကပဲထုတ်ပြန်ခဲ့ပါတယ်။အစိုးရဆက်ဆက်မှကားတင်သွင်းခွင့်ဆိုင်ရာဥပဒေတွေကိုအကြိမ်ကြိမ်ပြောင်းလဲခဲ့တဲ့အပြင်အခွန်ကောက်ခံတဲ့နှုံနဲ့အခုထိမြန်မာနေဆဲဖြစ်တာကြောင့်ဈေးကွက်မတည်ငြိမ်မှုအပြင်ပြည်တွင်းကားဈေးကလည်းအဆမတန်မြန်မာလွန်နေတယ်လို့ကားရောင်းဝယ်ရေးလုပ်နေသူတွေကပြောပါတယ်။မြန်မာနိုင်ငံတွင်းလက်ရှိဖြစ်နေတဲ့ကားဈေးကွက်အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်မြို့ကကားဝယ်ရောင်းလုပ်နေသူကိုမင်းမင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါရှင်။
ကပ္ပမီဒီကတော့သူတို့ကတော့မော်ဒယ်ကြီးရကတော့လောတဲ့တတ်မှတ်လိုက်ပြီပေါ့နော်ပြောင်းလဲလိုက်ပြီပေါ့ကျွန်တော်တို့နိုင်ငံမှာလည်းဘာဖြစ်လဲဆိုတော့အဓိကကဒီရင်းဝင်ဟောင်းပေါ့နော်30ကျားဖြတ်သိမ်းတဲ့ရင်းတွေရောဒီအစိုးရနိုင်ငံဒီကျွန်တော်တို့နိုင်ငံထုတ်တဲ့စက်မှုစုံတွေရောအဲ့ဒါတွေရောရှိတယ်ပေါ့အဲ့ဒီကောင်တွေကိုဖြတ်သိမ်းပြီးတော့အစားတို့တည်နေတာတခုပြီးတော့လူတူဦးချင်းရဲ့ကျောက်ချင်းစီရဲ့ဟိုပေါ့နော်ကိုမှာပတ်စံရှိရင်စီနီပိုင်ကိုဆိုတဲ့ free permit ကတခုအဲ့ဒါလေးရှိတယ်ကိုကအနည်းကတော့ကျွန်တော်တို့ကဒါကတော့ modern အမိန့်တွေကနေပြီးတော့ကျွန်တော်တို့ကတွန်းလို့ရတာပေါ့ဥပမာ2000ချက်ကနေစပြီးတော့တွန်းလို့ရတာလေးရှိတယ်ဒီနေ့လည်းကြတော့အစိုးရကဘာလို့တိကျလိုက်လဲဆိုတော့ဟိုမော်တော်ရင်းနေရန်ကုန်မြို့မှာပေါ့နော်ကျွန်တော်ပမာဏများပြားနေတဲ့အတွက်ကြောင့်ဆိုပြီးတော့ model ဒီကို model ကြီးရ model တမတ်ချက်တွေကိုပေါ့အဲ့ကောင်မျိုးဘာလို့လိုက်လဲဆိုတော့2011ကနေစတွန်းခိုင်းတယ်ကိုက
ဟုတ်ပြီ
။ဒီဝင်ကောင်းဆိုရင်လေ2011 model ကနေ14ပေါ့နော်။ဦးလူလူကြီးရဲ့ free permit ဘဏ်အောက်ဖွင့်ရမယ်ဆိုရင်လေဒါက15နေ19ဒါကိုပယ်မောင်းတမျိုးလေးနဲ့ပြေးသွင်းတယ်။အဲအဲ့လိုမျိုးလေးပေါ့
။ခုထုတ်ပြန်လိုက်တဲ့ဥပဒေတွေဟာဘာဆိုဗမာမနိုင်ငံမှာကျွန်တော်တို့ကြားဖို့တလောက်ဆိုလို့ရှိရင်ကိုမင်းမင်းရဲ့ဟိုကားဒီတင်သွင်းခွင့်ဥပဒေကအဲ့ဒီနှစ်တေကန့်တတဲ့ကိစ္စတွေပါလေအကုန်ဒီကားနဲ့ပတ်သက်တဲ့ဒီဥပဒေတွေဟာမကြာခဏမျိုးမျိုးပြောင်းနေတတ်တော့ဒီအခုထွက်တဲ့ဥပဒေကရောဒီကားလုပ်ငန်းလုပ်နေကြတဲ့သူတွေကြားထဲမှာဒါအတီးဖြစ်ပြီးလို့ယူဆသလားဘာလို့ဆိုတော့ဟိုနောက်ခဏနေပြောင်းအောင်မလားဆိုတဲ့ဥစ္စာမျိုးပေါ့နော်ဒီဟိုရင်တမမနဲ့စောင့်ကြည့်နေတဲ့အနေအထားမျိုးလားဘယ်လိုများရှိပါလဲ
အခုကတော့ကေရန်တော့ဖြစ်ဖြစ်နေတာပေါ့ကိုကဘယ်လိုပြောမလဲမော်ဒယ်ကြီးကတမတ်ချက်ဟိုထုတ်ပြန်လိုက်ပြီဆိုရင်သူနဲ့ကားနဲ့ပတ်သက်တဲ့အခွန်တန်ဖိုးကိုလည်းဟိုထုတ်ပြန်ပေးရမှာပေါ့နော်တကယ်တော့အခုကကြာတော့ဘာဖြစ်လဲဆိုတော့မော်ဒယ်ကြီးကတမတ်ချက်ကိုသူက2019အတွက်ဆိုပြီးတော့ထုတ်လိုက်တယ်ဒါပေမဲ့ကျွန်တော်နိုင်ငံမှာဖြစ်တာကဘာဖြစ်လဲဆိုတော့တစ်နှစ်ပြီးတစ်နှစ်ကိုပြောင်းလဲပြီးထုတ်လုံနေတယ်ဒီဥပဒေလောကတခုထုတ်လိုက်တယ်ကိုကဟို3နှစ်ဖြစ်မလား5နှစ်ဒီတန်တန်းသွားမလားအဲ့လိုမဟုတ်ဘူးတစ်နှစ်ကိုတစ်ခါလောက်ကိုဟိုအမျိုးမျိုးပြောင်းနေတယ်ဂျာထဲမှာသူတို့ဟိုကဖြစ်တယ်ဆိုရင်လည်းတခုခုကိုသူတို့ချက်ချင်းထုတ်ပြန်ပြီးတော့ပြောင်းလဲတယ်အခုကဘာဖြစ်နေလဲဆိုတော့ကျွန်တော်မော်ဒယ်ကြီးကတတ်မှတ်လိုက်ပြီမဲ့ကျွန်တော်တို့ရဲ့ကားကိုတင်သွင်းမှုကြားတဲ့အခွန်တန်ဖိုးတွေကကားရဲ့အခွန်တန်ဖိုးတွေကခုဒီကိုမတတ်မှတ်သေးဘူးအဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ဈေးကွက်မှာတော်တော်ကြီးကိုခုကြေးရိုက်နေတ
ယ်နိုင်ငံတကာမှာရှိတာကတော့ဒီမော်တော်ယာဉ်တစ်စင်းဆိုလို့ရှိရင်သူ့တန်ဖိုးအလိုက်တပေါ့500ခန်းလို့ဆို500ခန်းလို့100ခန်းလို့ဆို100ခန်းလို့သူတို့ကောက်တယ်ပေါ့နော်ကွန်ပစ္စည်းတစ်ခုကိုပေါ့မော်တော်ကားမှရလို့မဟုတ်ဘူးဆိုတော့မြန်မာနိုင်ငံမှာရောအဲ့လိုမျိုးရခိုင်နှုန်းနဲ့သူအတိအကျကောက်တာအခုမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့အဲ့ဒါကြောင့်မို့လို့အဲ့လိုဖြစ်နေတာလား
အခုကအဲ့လိုမျိုးကသူကအဲ့ရခိုင်နှုန်းကိုသူကမထုတ်ပြန်သေးတာခင်ဗျဟိုဘယ်လိုပြောမလဲကျွန်တော်တို့နိုင်ငံမှာအခုလိုဥမာနိုင်ငံဥပါတော့အခုလိုနိုင်ငံမှာဆိုရင်ဥမာ360နဲ့ကားစီရမယ်တော့ဥမာပေါ့နော်ဟိုပါပေါ့ဒေါ်လာ6000နဲ့ကားစီဝယ်လို့ရတယ်မတားမှုဒေါ်လာ6000နဲ့ကားဝယ်လို့ရတယ်ကားတန်ဖိုးပဲဂျန်နက်တက်စ်ကဘာမှတိတ်ပြန်မရှိဘူးကျွန်တော်ဒီမှာကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကကာစန်ဂျူဒီဆိုတာရှိသေးတယ်ပြီးတော့ဒီမှာဟိုကညာနာဆိုတာရှိသေးတယ်အခွန်လေးကအမျိုးမျိုးပဲကားတည်းရဲ့တန်ဖိုးပုံမူတည်ပြီးတော့ပဲသူတို့ကောက်မလားဒါမှမဟုတ်ပဲဒီပြီးတော့နောက်ထပ်အဲ့ဒီအပြင်နောက်ထပ် plus ပေါ့နော်ဝင်းဝေးခုံဆိုတာလည်းရှိသေးတယ်အဲ့တော့ကားတစ်စီးကကျွန်တော်တို့ကဥမာတိတ်တရာတန်တွင်းမဲ့ဟေ့ဆိုရင်တကယ်တမ်းကသူ့ရဲ့တန်ဖိုးရဲ့ဖုံးစားလောက်ကိုကျွန်တော်တို့ကပေးနေရတယ်ခေါင်းတကယ်တမ်းကကျွန်တော်တို့ကဒီအင်ဂျင်နိုင်ငံတွေဆိုရင်တကယ်တမ်းကတိတ်5 60နဲ့စီးလို့ရနေတဲ့ကားတွေကိုကျွန်တော်တို့ဒီပမာဏနိုင်ငံမှာတိတ်200 300နဲ့ပေးစီးနေရတယ်အဲ့လိုဖြစ
်နောက်တစ်ခုကကျွန်တော်တို့ဟိုဒီအခုအကားတွေတင်သွင်းခွင့်ဟိုးအရင်တော့ကပိတ်ထားရနေပြီးတော့ဟိုစစ်စိုးရလက်ထက်ကပိတ်ထားရနေပြီးတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာကားတင်သွင်းခွင့်ပါမစ်တွေချပစ်လိုက်တယ်ကားတွေတင်သွင်းကြလို့ဆိုတော့ကားစီးတွေဝုန်းနေကြသွားရောပေါ့နော်နောက်အခုလဲစိုးစိုးကကျွန်တော်တို့အစမှာပြောခဲ့သလိုပါမစ်ကိစ္စတွေဟုတ်တယ်မဟုတ်ဘူးပါမစ်ကဟိုလိုဖြစ်မယ်ဒီလိုဖြစ်မယ်ဆိုတော့ဒီပါမစ်ဘလောင်းမလဲကိစ္စတွေကြောင့်ကားစီးတွေကအတက်အကျကျန်းနေတယ်ဆိုတာကဟုတ်လားဗျာအဲ့ဒီပါမစ်ကြောင့်မို့လို့အခုနောက်ပိုင်းမှာဖြစ်တဲ့
အဲ့ဒါလည်းဟုတ်ပါတယ်ခင်ဗျာဘာလဲဆိုတော့တကယ်တမ်းကပေါ့နော်ဘယ်ရင်စိုးကထုတ်ပြန်သွားတယ်ဆိုလဲကျွန်တော်တို့ကဒီထုတ်ပြန်တဲ့ဥပဒေပေါ့နော်နှစ်နှစ်ဖြစ်တယ်နှစ်နှစ်သုံးနှစ်ဆိုလဲသုံးနှစ်ကျွန်တော်တို့ကဆက်သွားလို့ရတယ်အဆင်ပြေတယ်လေအဲ့လိုမျိုးအဲ့လိုဆိုကျွန်တော်တို့ကဥမာတစ်ခါကျသူတို့ထုတ်ပြန်လိုက်တဲ့ဥပဒေတွေကလည်းနောက်ကျတယ်ကွာလာတိုင်းနောက်ကျတယ်အဲ့လိုမျိုးဥမာတကယ်တည်းကြိုးထွက်ရမှာပေါ့နော်ဥမာကျွန်တော်2018ဆိုရင်တကယ်တည်း2019ကျွန်တော်တို့အော်တိုဘာဟိုစက်တင်ဘာအော်တိုဘာကျွန်တော်ပြည်စီရင်လဲရတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဥပကအရင်နှစ်အစိုးရကတော့နှစ်နှစ်ပြုတ်ကျင်ညာထားတယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းအစိုးရကကြာတော့အခုဒီဥပဒေကတော့တစ်နှစ်ပဲဆက်သွားမှာနှစ်နှစ်ပဲဆက်သွားမှာလားမသိဘူးတကယ်တည်းကကျွန်တော်တို့ကလုံးဖို့ကင်ဖို့တော့ကဟို3နှစ်တန်ဒီ5နှစ်တန်ဒီပတ်စပေးလိုက်ရင်တော့ကျွန်တော်တို့အဆင်ပြေနိုင်တာပေါ့နော်
ဟုတ်ကဲ့
အဲ့ဒါကြောင့်လည်းကားစစ်ကိုလည်းညင်သွားမှာပေါ့အခုကအကြာကတော့အတက်ကြာကတအားကျန်းနေတယ်အဲ့လိုဖြစ်နေတာပေါ့
အခုအတန်းဆိုရင်တော့ပြောမယ်ဆိုရင်တော့ဒါအစိုးရကိုလက်ညှိုးထောက်ပြစရာတွေကတော့အများကြီးရှိတာပေါ့အရင်အစိုးရအဆက်ဆက်ကလည်းဒီဥပဒေတွေပြဋ္ဌာန်းခဲ့တယ်အခုလက်ရှိအစိုးရလည်းတန်းတန်းတလောက်ပြင်နေတယ်လို့ဆိုပေမဲ့လက်တွေ့မှာဘာမှအကောင့်တယ်ပေါ့တိတိပပပါပေါ့နော်လူတူအတွက်တကယ်အကျိုးရှိနိုင်တဲ့လူတူဈေးနှုန်းတက်တက်တသားနဲ့ဝယ်စည်းလို့ရနိုင်တဲ့ဟာကိုအထောက်အကူပြုစေမယ့်ဥပဒေမျိုးကတော့ထွက်မလာသေးဘူးလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ပါမယ်အဲ့လိုပြောလို့ရပါတယ်ဗျဘာဖြစ်လဲဆိုတော့ဒီအစိုးရဒါကလည်းကိုကဒေါ်လာနဲ့ချက်ချင်းလည်းပြီးမဟုတ်ဘူးချက်ချင်းလည်းပုံစားလို့တော့အဆင်မပြေဘူးပေါ့ဒါပေမဲ့ဘာတွေဖြစ်နေတာလဲဆိုတာကိုလည်းဒီတကယ်လည်းကိုကွင်းစင်းလေးလာဖို့လိုတယ်လို့ဆိုတော့ကျွန်တော်ကတော့အကြည့်ပြင်နေပါတယ်ဘာလို့လဲဆိုတော့တကယ်အပေါ်ပိုင်းခေါင်းဆောင်တွေကဒီလိုပြောမယ်ပြောလို့ပြောပြီးမယ်အောက်ခြေကလည်းလိုက်ပြောင်းလိုက်ချင်းမှပြောင်းလိုက်မယ်ပေါ့
ကိုမင်းမင်းတို့လိုမျိုးဒီကားဈေးကွက်မှာရှိနေတဲ့ဟိုပါပေါ့နော်ကားဈေးကွက်အကြောင်းတည်တဲ့လူတွေရဲ့အမြင်အရဆိုရင်ဒါမှမဟုတ်ကိုအချင်းချင်းကြားမှာပြောမိတဲ့ပြောဆိုဆွေးနွေးကြတာများရှိသလားပေါ့နော်အဲ့ဒီအမြင်အရဆိုလို့ရှိရင်ကားဈေးကွက်တည်ငြိမ်သွားအောင်ကားဝယ်စီးတဲ့သူတွေအတွက်အဆင်ပြေအောင်အင်းကြီးနိုင်ငံနေလိုပဲဟိုတန်ရတန်ကြီးလေးပဲပေးပြီးစီးလို့ရနိုင်တဲ့အနေအထားဖြစ်အောင်ဆိုရင်အစိုးရအနေနဲ့ဘာတွေများလုပ်ပေးတင်တယ်လို့မြင်လဲ
ကျွန်တော်တို့ကတော့ဖြစ်စေကြတော့အခုကလည်းအစိုးရကဘာဥထထက်ကြတယ်ဆိုတော့ကျွန်တော်တို့ပြောတော့ COE ဆစ်ဆာအကောင့်တွေခေါ်တော့ပြောအခုကစီမားတော့ COE ဆစ်ဆာတော့ဟိုကလည်း7နှစ်ပေါ့ဒီမှာကားက2015ထုတ်ပြီးမြဲလေဒီ2019မှာရောင်းနေတယ်2019နဲ့စပြီးတော့ဒိတ်ကျတော့မှာကိုအဲ့လိုမျိုးပေါ့အဲ့လိုလေတို့ကဖော်မယ်လဲပြောတယ်ဆိုတော့ဥပကကျွန်တော်တို့ဒီပြင်မှာရှိနေတဲ့လူတွေကပြည်သူလူတွေကဒီအစိုးရကောလာဟာလာကိုပဲကျွန်တော်နားထောင်ပြီးတော့ဒူရောဒူရောပေါ့ဥပကတချို့တွေကကြောက်တယ်ပြီးရောင်းတော့လေဈေးကွက်ကြီးကဝုန်းကနေထုတ်ကြတော့အော်ဟိုဒီပြောင်းလဲမယ်ဟေ့ဆိုတော့လေအတင်းွယ်လိုရလိုက်တဲ့အခါကျတော့လေဒီပွက်ကြီးကထိုးတက်သွားပေါ့တကယ်တမ်းလည်းဒီကောလာဟလကမဖြစ်ရှင်ဘူးဆိုတာကလည်းဒီအစိုးရပေါ်မူတည်တာပေါ့နော်သူတို့အတင်းဘက်ကလူတွေကနေပြီးတတိပောက်ကြပြီးထွက်လာတဲ့အခါကျတော့ကျွန်တော်မော်ရည်ကြီးရတယ်ပေါ့ဒီခါလာတလားလောက်ရှိပြီအစိုးရမဟုတ်ဘူးလည်းမငင်ဘူးမဟုတ်တယ်လည်းမငင်ဘူးဘာမှလည်းမပြောဘူးတကယ်တမ်းထွက်လာတော့လေဒီကောလာဟလကြီးအဲ့ဒီအခါကျတော့လေကျွန်တော်တို့ဒီဘက်ကလူတွေကလည်းဒီလူတွေကလည်းဒီကောလာဟလကိုပဲဒီနေ့ကြီးတဲ့ဘက်ကစားနေရတာပေါ့နော်
ဆောင်းလိုင်းတင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှတစ်ချိန်အခုလိုအင်္ဂါနေ့မနေ့ပိုင်းမှတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။အခုသုတဆောင်လင်အမေရိကန်တခွင်ကိုနာဆင်ကြပါမယ်။အမေရိကန်ရဲ့45ရောက်မြောက်သမ္မတတစ်ဒေါ်နယ်ထရမ့်ရဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားအစီအစဉ်ပြင်ဆင်မှုတွေအကြောင်းကိုဒီစပတ်ရဲ့သုတဆောင်လင်အမေရိကန်တခွင်စီစဉ်မှကိုအောင်အောင်ကတင်ပြထားပါရရှင်။
ဇန်နဝါရီ20ရက်နေ့မှာတော့45ရောက်မြောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းသစ္စာကြီးစုပွဲကျင်းပပါရယ်တကယ်တော့သမ္မတအသစ်ကျန်းသစ္စာကြီးစုပွဲရဲ့ဆက်ဆက်တဲ့အခမ်းအနားတွေကိုဇန်နဝါရီ19ရက်နေ့ကလေးကစတင်ကျင်းပတာပါကျန်းသစ္စာကြီးစုပွဲမတိုင်ခင်အမေရိကန်သမ္မတတွေဟာနိုင်ငံအတွက်အသက်ဆုံးလူခဲ့တဲ့စစ်တီဂရုပိတ်မှန်တွေရှိရာဝါရှင်တန်ကနေမြစ်တစ်ဖက်ကမ်းဗာဂျီးနီးယားပြည်နယ်ကအာလင်တန်အမျိုးသားစစ်သင်းကျိုင်းကိုတွားရောက်ပန်းဝေချအလေးပြုလေးရှိပါတယ်
ရွေးကောက်ခံသမ္မတမစ္စတာထရမ့်လဲဇန်နဝါရီလ19ရက်နေ့မှာသူ့သမ္မတမိုက်ပန့်စ်နဲ့အတူလာရောက်ပန်းခွေချအကာရဝပြုခဲ့ပါရယ်ညနေဖက်မှာတော့လင်ကွန်အမတ်တရဗိမ္မာမှာကျင်းပတဲ့ Make America Great ဂီတဖျော်ဖြေပွဲကိုတက်ရောက်ပါရယ်ဒီကျူဆိုပွဲမှာရွေးကောက်ခံသမ္မတထရမ့်ဟာလူထုကိုပထမဆုံးအကြိမ်မိန့်ခွန်းပြောကြားခဲ့ပါရယ
် But we're going to make America great for all of our people everybody.
နိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်အောင်စုဖြစ်အောင်အလုပ်ကြိုးကြိုးစားစားလုပ်ပြီးတိုင်းပြည်ကိုညံ့ညောအောင်လုပ်သွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။သိတ်ကောင်းတဲ့အခြေအနေတွေကိုအမေရိကန်ပြည်သူတွေတွေ့မြင်ကြလိမ့်မယ်လို့သမ္မတသစ်ကျန်းသစ္စာကြီးစုပွဲအကြိုးနေ့မှာမစ္စတာထရမ့်ကပြောသွားတာပါ။အမေရိကန်ပြည်အောင်စုမှာဘာတွေဖြစ်နေလဲဆိုတာကိုတကဘာလုံးကစောင့်ကြည့်နေကြတယ်လို့ဆိုပြီးကျန်းသစ္စာကြီးစုတဲ့အချိန်မိုးရွာရွာနေသားသားရာသီဥတုဘယ်လိုပဲဖြစ်ဖြစ်သူကတော့ဂရုမစိုက်ဘူးလို့လည်းပြောသွားပါတယ်။သမ္မတကျန်းသစ္စာကြီးစုပွဲကိုအမေရိကန်ပြည်အောင်စုတဝိုင်းကမစ္စတာထရမ့်ကိုထောက်ခံသူတွေတက်ရောက်တာကြောင့်ဝါရှင်တန်ဒီစီမှာတော့လူစီကားနေပါတယ်။ဇန်နဝါရီ20ရက်နေ့ကျန်းသစ္စာကြီးစုပွဲကိုတော့အမေရိကန်အစိုးရထိပ်တန်းခေါင်းဆောင်တွေတက်ရောက်ကြပြီးရှင်ပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ခဲ့သူဟီလာရီကလင်တန်လည်းတက်ရောက်ပါတယ်။
ဒါပေမဲ့လည်းဟောလိဝုဒ်ကအနုပညာရှင်တွေကတော့မ မစ္စတာထရမ့်ရဲ့ဖိတ်ကြားမှုကိုလက်မခံမဲနဲ့ဒီကျန်းသစ္စာကျင်းဆိုပွဲမှာတက်ရောက်ပြီးတချင်းဆိုဖျော်ဖြေတာမျိုးမလုပ်ကြပါဘူး။ဒါအပြင်ထင်ရှားတဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်နဲ့တခြားဒါဇင်နဲ့ချီတဲ့လွှတ်တော်အမတ်တွေကလည်းကျန်းသစ္စာကျင်းဆိုပွဲကိုမတက်ရောက်ကြပါဘူး။ကျန်းသစ္စာကျင်းဆိုပွဲနောက်တည့်ရက်မှာတော့ Women March ဆန္ဒပြပွဲကျင်းပဖို့နိုင်ငံတစ်ဝန်းလုံးကအမျိုးသမီးတွေစီစဉ်ထားပါတယ်။လူနှစ်သိန်းလောက်ပါမယ်လို့ခန့်မှန်းထားတာပါ။ကျမတို့ VOA ရုံတောင်းမှာစုရအဖြစ်သတ်မှတ်ထားပြီးတော့အမျိုးသမီးအမျိုးသားမရွေးပါဝင်ကြမှာပါ
။ကျန်းသစ္စာကျင်းဆိုပွဲတက်ရောက်ဖို့အထူးနေရာတချို့ကိုတော့သက်ဆိုင်ရာနေမြေကလွတ်တော်အမှတ်ရုံးကနေမှာရှောက်ထားရပါတယ်။အဲ့လိုရှောက်ထားရမှာဘာကြောင့်အခုလိုကျန်းသစ္စာကျင်းဆိုပွဲကိုတက်ရောက်ချင်တာလဲဆိုတာကိုတော့ရှင်းပြဖို့လိုပါတယ်။များသောအားဖြင့်တော့ဒီစေတနာဝန်ထမ်းလောက်ကင်ခဲ့ပူးသူတွေနဲ့သက်ဆိုင်ရာနေမြေအစုအဖွဲ့ကိုစားပြုခေါင်းဆောင်တွေကိုတော့အထူးဦးစားပေးပြီးတော့လက်မှတ်ထုတ်ပေးပါတယ်။အဲ့လိုလက်မှတ်မရဘူးဆိုရင်လေဒီလွှတ်တော်ပင်မအစအဦးအနောက်ဘက်မှာရှိတဲ့အမျိုးသားရင်မြင်တလျှောက်နေရာတွေမှာထောင်ထားတဲ့ LCD ရုပ်မြင်သံကြားဆက်တွေကတဆင်လဲကြည့်ရှုနိုင်ပါတယ်
။တကယ်တော့အခုလို58ချိန်မြောက်အမေရိကန်သမ္မတတဲ့ဂျန်သစ္စာကျင်းဆိုပွဲအတွက်ကြိုတင်ပြင်ဆင်မှုတွေစတင်လှုံ့ဆော်နေပြီဖြစ်ကြောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့အကြီးအကဲဘိုချုတ် Bradley Becker ကလွန်ခဲ့တဲ့တလလောက်ကတည်းကပြောထားတာပါ။ကျန်းသစ္စာကျင်းဆိုပွဲကိုမြို့တော်ဝါရှင်တန် DC မှာကျင်းပချင်းတင်းရက်ချီတဲ့ပရိသတ်တွေလာရောက်မှာဖြစ်တယ်လို့ကဘာတဝမ်းတန်းနဲ့ချီတဲ့လူတွေကလည်းရွံ့မြင့်တန်းကြားကနေကြီးမှာဖြစ်တဲ့အတွက်အလွန်ကြီးလေးတဲ့တာဝန်ဖြစ်တယ်လို့ဘိုးချုပ်ဘက်ကာကပြောပါတယ
်55ဦးမြောက်အမေရိကန်သမ္မတတဲ့ Donald Trump ကျန်းသစ္စာကျင်းဆိုပွဲကြိုတင်ပြစ်စမှုတွေနဲ့ပတ်သက်ပြီးဒီဇင်ဘာလကအကြိုရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုသူကအခုလိုရှင်းလင်းပြခဲ့တာပါပင်မလှစ်တော်နဲ့အမျိုးသားရင်မြင့်တဝိုက်ကလွတ်လပ်ရေးကြောက်တိုင်းတခါဒီအမတ်တရလင်ကွန်ဘေးမန်စာရာတွေကိုပုံစံတူပြုလုပ်ပြီးတော့အစည်းအဝေးကိုအသေးစိတ်ရှင်းပြခဲ့ပါတယ်။ကျန်းသစ္စာကျင်းဆိုပွဲအတွက်လုံခြုံရေးကိုရဲတပ်ဖွဲ့ဝင်တွေနဲ့အတူအမျိုးသားအရန်တပ်ဖွဲ့ဝင်တွေကပါတာဝန်ယူသွားမှာပါ။1989ခုနှစ်ကစတင်ပြီးတော့အခုလိုကျန်းသစ္စာကျင်းဆိုပွဲတွေမှာအမေရိကန်စစ်တပ်ဟာလုံခြုံရေးယူပေးလာခဲ့တာပါ
။အမေရိကန်နိုင်ငံရဲ့လောကမှာအကြီးကျယ်ဆုံးအခမ်းအနားတစ်ခုဖြစ်တဲ့ကျန်းသစ္စာကျင်းဆိုပွဲအတွက်ပြင်းစင်နေရမှာတော့လွန်ခဲ့တဲ့သတင်းပတ်ထဲမှာစစ်မှုထမ်းတွေနဲ့ဝတ်ဆောင်ပြေးလေ့ကျင့်ခဲ့ကြပါရယ်အမေရိကန်ဒီမိုကရေစီစနစ်မှာအရေးပါလာတဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုအဖြစ်ငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်လှနဲ့ချီပြင်ဆင်မှုတွေအကြီးကျယ်လုပ်ခဲ့ရတာပါဒီထဲမှာတော့တာဝန်ကအနားယူရမဲ့သမရနဲ့အသစ်တက်လာမဲ့သမရတွေရဲ့လုံခြုံရေးအကာအကွယ်ပေးရေးလုပ်ငန်းတွေထိတ်ဆုံးကပါပါရယ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားလုံခြုံရေးအတွက်ကိုတော့အမေရိကန်အထူးလုံခြုံရေး Secret Service ကကြီးကြပ်စီစဉ်နေတာပါ
လူ9000လောက်လာရောက်မယ်လို့ခန့်မှန်းထားတဲ့ကျန်းသစ္စာကျင်းဆိုပွဲအတွက်လုံခြုံရေးအင်အား3000လောက်ချထားခဲ့တာပါအထူးသဖြင့်ကျန်းသစ္စာကျင်းဆိုပွဲလမ်းတစ်လျှောက်နေရာတော်တော်များများကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတာဝန်ယူဆောက်ရှောက်ပေးမှာဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဌာနကတော့အများပြည်သူလုံခြုံရေးအထူးသဖြင့်ကတော့ရွေးကောက်ခံသမ္မတထရမ့်ကိုဆန့်ကျင်နေကြတဲ့ဒီဆန္ဒပြသူတွေနဲ့ထိတ်တိတ်ပြဿနာမပေါ်အောင်ကာကွယ်ဖို့တာဝန်ယူထားပါတယ်
ကျန်းသစ္စာကျင်းဆိုတဲ့ဇန်နဝါရီလ20ရက်နေ့အတွက်ဝါရှင်တန် DC ကလမ်းတွေကိုပိတ်ထားပါတယ်။တချို့နေရာတွေဆိုဂျာရာပရီနဲ့အစောပိုင်းကတည်းကလမ်းတွေကိုစပြီးတော့ပိတ်ဆို့ထားပြီးကျန်းသစ္စာကျင်းဆိုတဲ့နေရာနဲ့နီးတဲ့ VOA ရုံဘေးပတ်လည်အထိပါလုံခြုံရေးအတွက်လမ်းမေးမှာအကာအရံတွေချထားပါတယ်
။ကဲဒီတစ်ခါတော့လုံခြုံရေးကိစ္စတွေတည်းမဟုတ်ဘဲနဲ့ဝါရှင်တန်ကဒီစီးပွားရေးလုပ်ငန်းရှင်တွေအားလည်းပဲဒီဝါရှင်တန်ကိုလာရောက်ကြမဲ့သူတွေအတွက်ဘလို့ကြိုတင်ပြင်ဆင်မှုတွေလုပ်နေလဲဆိုတာကိုဆက်ပြောပြအောင်မှနန်းလောင်ရေဝါရှင်တန် DC ကဒီဇိန်ခံဟိုတယ်တွေကအစားအမှတ်တရလက်ဆောင်ပစ္စည်းတွေရောင်းနေဆိုင်တွေအစုံအားလုံးဟာကြိုပြီးတော့ပြင်ဆင်နေကြပါတယ်ဝါရှင်တန်ရဲ့အကောင်းဆုံးစည်းဝင် Four Season Hotel မှာဆိုရင်ဒီကျန်းသစ္စာကျင်းစုပွဲသတင်းပတ်အတွင်းမှာဒီဈေးမြင့်ထားတဲ့ကြားမှာပဲအခန်းလုံးမကျန်တော့ပဲအားလုံးကိုငှားခဲ့ရတယ်လို့ဆိုပါတယ်အထူးပြင်ဆင်ထားတဲ့အခန်းမျိုးဆိုရင်တော့တညကိုဒေါ်လာ16000ထိပေးအားပြီးတပတ်ကိုအနည်းဆုံး4ရက်လောက်နေရမှာကြောင်း64000လောက်ကုန်ကြနိုင်ပါတယ်။အဲဒီလိုလာရောက်တဲခိုကြသူတွေထဲမှာနိုင်ငံရေးပါတီနောက်ဒီစီးပွားရေးလုပ်ငန်းတွေ၊ဘဏ်တွေ၊တခြားကုန်သွယ်မှုလုပ်ငန်းကလူတွေလည်းပါပါတယ်ဗျ
။ဟိုတယ်ကနေစဉ်လက်ဆောင်ပစ္စည်းတွေပေးတဲ့အပြင်စာရေးကိရိယာထည့်နိုင်တဲ့ဘူလလက်ဆောင်ပေးတယ်လေ။အဲ့ဒီဘူးပေါ်မှာတော့သမရစီးတစ်စိတ်ကို24ကရက်ရွှေသားနဲ့ရိုက်နှိပ်ထားတာပါ။အခုလိုတံဖိုးကြီးပစ္စည်းလက်ဆောင်ရသူတွေရှိပေမဲ့တံဖိုးနဲ့တခြားလက်ဆောင်ပစ္စည်းတွေလည်းနေရာအတော်များများမှာဝယ်နိုင်ပါတယ်။ထရမ့်ပြောခဲ့တဲ့အမေရိကကိုပြန်ပြီးတော့အင်အားကောင်းလာအောင်လုပ်မယ်စာသားပါတဲ့အုပ်ထုပ်ကတော့ရောင်းအကောင်ဆုံးလို့လက်ဆောင်ပစ္စည်းရောင်းတဲ့ဆိုင်တွေကပြောတယ်လေ။စီးပွားရေးသမားတယောက်ဖြစ်တာကြောင့်စီးပွားရေးအကွက်ကောင်းတွေလည်းပုံမြင်ပြီးတော့နိုင်ငံအတွက်ပိုအကျိုးရှိလိမ့်မယ်လို့သူတို့ကမျှော်လင့်နေကြတာပါ။
ဇန်နဝါရီ20ရက်နေ့နေ့လည်ပဲကျန်းသစ်စာချိန်ဆိုပွဲပြီးမှာတော့သမ္မတဒေါ်နယ်ထရမ့်မှာဒီလွှတ်တော်ပင်မအဆောက်အဦးကနေအင်ပီရိုရှိယာကိုပန်ဆယ်ဗေးနီးယားလမ်းတိုင်လမ်းလျှောက်သွားမှာဖြစ်ပြီးအဲ့ဒီနေရာတွေကစောင့်ကြုံနေသူတွေကိုလည်းနှုတ်ဆက်သွားပါရခင်ဗျာ
ကိုအဆီဇင်တင်ဆက်ပေးနေတဲ့တုတ္တဆောင်လေအမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA အမေရိကန်တန်ရဲ့အင်္ဂါနေ့မနက်ခင်းအဆီဇင်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ IS အကြမ်းဖက်အုပ်စုရဲ့အရက်ဆက်ဆုံးတွေးစာနေတဲ့အဖွဲ့ဝင်တွေထဲမှာအချင်းချင်းအင်္ဂလိပ်လိုပြောဆိုဆက်သွယ်သူလက်တဆုပ်စာလောက်ရှိပါတယ်။လေးဥပါဒီအဖွဲ့ကသူတို့ကိုသူတို့ရဲ့အင်္ဂလိပ်စကားလေးတန်းကိုလိုက်ပြီး The Beatles လို့နာမည်ပေးထားပြီးပြပတစားကန်တွေကိုကင်တွယ်ရသူတွေဖြစ်ပါတယ်။ဒီလူတွေဟာတာမန်အဆောင်တွေထဲအချင်းသားတွေအပေါ်မှာပုံမူရက်ဆက်ကြပါတယ်။အစိုးရောက်တဲ့နှိပ်ဆက်ညှဉ်းပန်းနည်းတွေကိုအသုံးပြုကြပါတယ်။ဒီကနေ့အထိသူတို့ခေါင်းဖြတ်တက်ခဲ့သူပေါင်းအနည်းဆုံး2ဒါဇင်မကရှိပြီးတော့ဒီတက်ဖြတ်မှုတွေကိုဗီဒီယိုရိုက်ကူးအင်တာနက်ပေါ်မှာဖော်ပြခဲ့ကြပါတယ်။အလက်ဇန်ဒါအေမွန်ကိုဒီဟာလန်ဒန်မြို့မှာ1983ခုနှစ်ဒီဇင်ဘာလကမွေးဖွားခဲ့သူတဦးဖြစ်ပြီးဆယ်ကျော်သက်အရွယ်မှာအစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့သူဖြစ်ပါတယ်။ကိုတီဟာသူ့မတူရက်ဆက်တဲ့ညှဉ်းပန်းနည်းတွေကိုသုံးစွဲပြီးကွပ်မျက်သူလည်းဖြစ်ပါတယ်။ဒါပြင်ဗြိတိန်နိုင်ငံသားအများအပြားကိုသူတို့အကြမ်းဖက်အဖွဲ့တွေပါဝင်လာအောင်ဆွဲဆောင်ခဲ့တဲ့ IS တပ်သားတစ်စုဆောင်ပေးသူတဦးလည်းဖြစ်ပါတယ်။ဒီလိုအကြမ်းဖက်အဖွဲ့ရဲ့ထူးခြားတဲ့အဖွဲ့ဝင်တွေကိုအမေရိကန်ပြည်ထောင်စုကအခါအားလျော်စွာဘသူဘဝဆိုတာထုတ်ပြန်ပေးနေပါတယ်။အလက်ဇန္ဒားအီမွန်ကိုရီဟာဒီစီးရင်းနဲ့မှဖော်ပြခြင်းခံရသူတူဖြစ်ပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားရေးဌာနကသူ့ရဲ့နာမည်ကို SDN အထူးပြစ်မှတ်ထားခံရသူစီးရင်းနဲ့မှထည့်သွင်းထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလက်လန်းမိနိုင်တဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုလည်းထိန်းချုပ်ထားပါတယ်။ဘယ်အမေရိကန်နိုင်ငံသားဘဲကုမ္ပဏီကမှကိုဒီနဲ့ဆက်သွယ်ရေးလုပ်ခွင့်မရှိပါဘူး။သူဟာအချမ်းဖက်လုပ်ငန်းတွေမှာတက်ကြွစွာပါဝင်နေသူတဦးဖြစ်တယ်လို့လည်းနိုင်ငံတကာအတိုင်းဝိုင်းမှာကြေညာထားပါတယ်။ဒီလိုတတ်မှတ်ချင်းခံရတဲ့လူပုဂ္ဂိုလ်တွေအဖွဲ့တွေကိုအမေရိကန်ပြည်ထောင်စုအစိုးရနဲ့တခြားအစိုးရတွေကပါရှာဖွေစစ်ဆေးဖို့စီစဉ်ထားတာလည်းဖြစ်ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA အမေရိကန်တန်ရဲ့အင်ကာနစ်မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။ခုမနက်ဖက်အစီအစဉ်ဆုံးမသတ်ခင်မှာတည်င်းအချင်းချုပ်ကိုမတ်စုမြတ်မောင်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ဒေါ်နယ်ထရမ့်ကဒီသမ္မတတာဝန်ထမ်းဆောင်တဲ့ပထမဆုံးသတင်းပတ်အစမှာပဲသမ္မတလုပ်ပိုင်ခွင့်အာဏာနဲ့ကိစ္စရပ်တော်တော်များများကိုဆောင်ရွက်နေပါတယ်။အမေရိကန်ပါဝင်ဒီနိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ Pacific ရဲဝတ်နိုင်ငံများကုံသွေးသဘောတူညီချက် TPP ကဲကနေပြီးတော့အမေရိကန်ကိုနှုတ်ထွက်ဖို့သမ္မတကဒီသမ္မတလုပ်ပိုင်ခွင့်အာဏာနဲ့ညွှန်ကြားခဲ့ပါတယ်။တခါပဋိသေဓဖြတ်ချမှုနဲ့ဒီကိစ္စဆဆိုင်ရာသတင်းအချက်အလက်တွေပေးတဲ့နိုင်ငံကအဖွဲ့အစည်းတွေအတွက်ကိုအမေရိကန်အစိုးရကငွေချေထောက်ပံ့နေတာတွေကိုတားမြစ်ထောက်ပံ့နေတာကိုဒီတားမြစ်တဲ့ဥပဒေပြန်လဲသတ်မှတ်ဖို့အတွက်ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။တခါဒီရွေးကောက်ပွဲမဲဆွဲခြင်းမှာကတိပြုထားတဲ့အတိုင်းအစိုးရအသုံးစရိတ်ရှုတ်ချဖို့အတွက်ကိုလည်းအစိုးရဝန်ထမ်းတစ်တွေခန့်အပ်မှုရပ်ဆိုင်းထားဖို့ကိုလည်းသမ္မတကအမိန့်ထုတ်ခဲ့ပါတယ်။ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးသစ်အဖြစ်ခန့်အပ်ဖို့ဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့သူကိုအထက်လွှတ်တော်နိုင်ငံသားဆက်ဆိုင်ကော်မတီကအတည်ပြုလိုက်ပါတယ်။ဒီနေ့လာနေတော့ကကြားနာမှုအတွင်းမှာရေနံတထေးကြီးဖြစ်တဲ့ Rex Tillerson ကိုထောက်ခံမဲ၁၇မဲကန့်ကွက်မဲ၁၀မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအထက်လွှတ်တော်တရက်လုံးရဲ့ထောက်ခံအတည်ပြုမှုရရှိဖို့ကိုတော့လိုအပ်ပါသေးတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇန်မေဟာအခုတောက်ကြနေကြလို့ရှင်ဝါရှင်တန်မြို့တော်မှာဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မစ်မေဟာသမ္မတထရမ့်ကိုပထမဆုံးလာရောက်တွေ့ဆုံတဲ့နိုင်ငံသားခေါင်းဆောင်ဖြစ်မယ်လို့အင်ဂျီတော်ကပြောပါတယ်။ EU ဥရောပသမဂ္ဂတွေကနေထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နဲ့အမေရိကန်ကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုရရှိရေးကိစ္စတွေကိုအဓိကဦးစားပေးထားပြီးတော့ဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။တခါဒီခီးစဉ်တွင်မှဗြိတိန်ဝန်ကြီးချုပ်ဟာဖိလစ်ဒက်ဖီယာမြို့မှာကျင်းပမဲ့ Republican လွှတ်တော်အမတ်တွေရဲ့နှစ်ပတ်လည်အလွတ်သဘောတွေ့ဆုံပွဲကိုတက်ရောက်ပြီးတော့လက်ရှိအာဏာရနိုင်ငံခေါင်းဆောင်တယောက်အနေနဲ့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်
။အင်္ဂါနေ့မနက်ခင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကဦးဆောင်မဝေဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနိုင်နိုင်ကြပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွားညိုပါ
This program has come to you from the Voice of America, Washington.